Welcome to the Voice of America in Burmese.
Minglam nakhe ma shin 2019 ခုနှစ်မေလ29ရက်ဗုဒ္ဓဦးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Lineometer 2440 51တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမခင်မြတ်သက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်တိမ်ကြီးထိုင်နေတူကြီးညာပေးပါပါ။EU ဥရောပသမဂ္ဂမှာပါလီမန်ရွေးကောက်ပွဲတွေကျင်းပပြီးတဲ့နောက်အခု EU ရဲ့ထိပ်တန်းယာရုတွေအတွက်ရွေးချယ်ဖို့လုပ်နေကြပါပြီ။ဥဝီရသူကိုအနောက်ပိုင်းခရင်တရားရုံးကအင်ကာနေမှာဖန်ဝရံထုတ်လိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့နားမှာဓာသမာထုရဲ့တိုက်ခိုက်မှုကြောင့်သေဆုံးသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာဂျပန်နိုင်ငံခြားရေးဝန်ထမ်းတဦးလည်းပါဝင်နေကြောင်းသိရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါ။မှတ်ခွာနေပြီ
။ကောင်းပါပြီရှင်။ခုဆက်ပြီးတော့နားဆင်ကြရမယ်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အင်းတင်ရွာကလူသတ်မှုကိုပထမဆုံးရေးသားဖော်ထုတ်ခဲ့ပြီးထောင်နှံကြခံခဲ့ရတဲ့သတင်းတောက်နှစ်ဦးဟာအခုတော့အမေရိကန်မှာလာရောက်ပြီးတော့ပူလစ်ဇာဆုကိုကိုယ်တိုင်လက်ခံယူနေကြပါပြီ
။ကျွန်တော်ကဒီကျောဆုမှာဒီကျွန်တော်အနေနဲ့ဒီရိုက်တာသတင်းထောင်လူပေါကန်ကွာတွေကိုစားဒီနေရာကနေအထူးကျေးဇူးတင်ကြောင်းပြောကြလို့ပါ
တယ်။ Hi everyone. My name is Walong. I feel very humble and greatly honored to be here.I want to thank the police committee and everyone.
တရင်တော့ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့စုယူစဉ်ပြောကြားသွားတဲ့အတန်းတွေကိုနားဆင်ကြရတာပါ။အခုနိုင်ငံတကာသတင်းတွေထုတ်လွှင့်ပြီးနားဆင်ကြရမှာပါရှင်။ဒါကအမျိုးသားရေးအစွန်းရောက်စိတ်ပြင်းထန်တဲ့ဥဝီရသူကိုရန်ကုန်အနောက်ပိုင်းခရိုင်တရားရုံးတရားသူကြီးကတရားစွဲလိုက်ပါတယ်။နောက်နိုင်ငံတကာသတင်းတော်တို့ကိုလည်းကြားကြရဖို့ရှိပါတယ်ရှင်။အခုရန်စုံတော်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးပါမယ်ရှင်။
နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂမှာပြီးခဲ့တဲ့သတင်းပတ်တွေက EU ဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲတွေကျင်းပပြီးခဲ့တဲ့နောက်မှာအခုဥရောပခေါင်းဆောင်တွေဟာသူတို့နှစ်သက်တဲ့သူကို EU ရဲ့ထိတ်တန့်ယာရုတွေအတွက်ရွေးချယ်ဖို့လုပ်နေကြပါပြီ။ဒါပေမဲ့ကော်မရှင်ဥက္ကဋ္ဌရွေးချယ်ရေးမှာတော့သဘောထားမတိုက်ဆိုင်ပဲဖြစ်နေကြပါတယ်။လက်ရှိ EU ကော်မရှင်ဥက္ကဋ္ဌယန်ကလော့ဒ်ယန်ကာရဲ့တက်တန်းဟာအောက်တိုဘာလမှာကုန်ဆုံးတော့မှာပါ။ဒါပေမဲ့ဥရောပမှာစီးပွားရေးအင်အားကြီးဖြစ်တဲ့ဂျာမနီနဲ့ပြင်းတဲ့နှစ်နိုင်ငံတည်းကဘယ်သူကိုရွေးချယ်မယ်ဆိုတာကိုမဆုံးဖြတ်နိုင်သေးပါဘူး။ရွေးချယ်မယ်သူကို EU ပါလီမန်ဇူလိုင်လရဲပြန်ပြီးစတဲ့အခါမှာလွှတ်တော်မှ950တယောက်ကနေအတည်ပြုပေးရမှာဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကော့ကတော့ဂျာမနီနိုင်ငံသားမန်ဖရက်ဝေဘာကိုရွေးချယ်ခြင်းတွေပါ။ဝေဘာဟာ2014ခရဲကစပြီးတော့ EU ပါလီမန်မှာအကြီးဆုံးအဖွဲ့ကြီးဖြစ်တဲ့ Conservative Europa ပြည်သူပါတီရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကတော့ Germany အစိုးရအဖွဲ့မှာတာဝန်ထမ်းမဆန်းဆောင်ခဲ့ဘူးတဲ့ဝေဘာကိုသဘောမကျဘဲဒိန်းမတ်နိုင်ငံက Margrethe Vestager နဲ့ပြင်သစ်နိုင်ငံသား Michael Barnier တို့နှစ်ဦးတည်းကတဦးကို EU Commission ဥက္ကဋ္ဌဖြစ်အမည်စင်းတင်သွင်းခဲ့ပါတယ်။ Spain ဝန်ကြီးချုပ် Pedro Sánchez ကလည်းသူတို့လို Socialist Party ဖြစ်တဲ့ Dutch လူမျိုး France Timmermans ကိုသဘောကျကြောင်းနဲ့သူကအရေးချင်းရှိပြီးအတွေ့အကြုံချင်းချက်တယ်လို့လည်းပြောပါတယ်။ဥရောပခေါင်းဆောင်တွေက EU ရဲ့နိုင်ငံရေးကိုအကောင့်ထည့်ဖို့တဲ့ဥရောပကောင်စီအကြီးအကဲယာရုကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။လက်ရှိဥရောပကောင်စီအကြီးအကဲက Poland နိုင်ငံသား Donald Tusk ဖြစ်ပါတယ်။ဒါအပြင်ဥရောပဗဟိုဘဏ်နဲ့EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲယာရုတွေကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲကလာမယ့်2020ပြည့်နှစ်နိုဝင်ဘာရောက်မှကျင်းပမှာဖြစ်ပေမဲ့လို့လဲ Republican သမ္မတ Donald Trump နဲ့သူ့ကိုအနိုင်ရဖို့ကြိုးစားနေတဲ့ Democrat ကိုယ်စားလှယ်လောင်းနေတဲ့မှာဦးဆောင်နေသူဒုတိယသမ္မတဟောင်း Joe Biden တို့ကတော့အပြန်အလှန်ထိုးနှက်ပြောဆိုနေကြပါပြီ။ဂျပန်နိုင်ငံလေးရတိုက်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ကော့ပီယိုက်ဆူမိုနဗန်းပွဲချီနောက်ဂျပန်ဧကရာဇ်နာရူဟီတိုနဲ့တွေ့ဆုံခဲ့ပေမဲ့လို့လဲသမ္မတထရန့်ကသူ့ရဲ့ဒုတိယသက်တမ်းပြန်လည်ရွေးကောက်ခံရေးအပေါ်မှာစိတ်ကရောက်နေပြီးအမေရိကန်နိုင်ငံရေးစစ်တမ်းတွေအရဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းရှင်ပြန်ဘက်နှစ်ဒါဇင်ကျော်ထဲမှာထိတ်ဆုံးကရှိနေတဲ့မစ္စတာဘိုင်ဒန်ကိုထိုးနှက်ပြောဆိုပါတယ်ပုံမှန်အဖြစ်တော့အမေရိကန်သမ္မတတွေတန်တမာရေးမစ်ရှင်နဲ့နိုင်ငံခြားခီးသွားနေချိန်မှာပြန်ဘက်ကိုနိုင်ငံရေးအရာထိုးနှက်တာတွေရှောင်ကျဉ်လေးရှိပြီးအပြန်အလှန်အားဖြင့်သူတို့ရဲ့နိုင်ငံရေးပြန်ဘက်တွေကလည်းနိုင်ငံရေးခြားခီးစဉ်အတွင်မှာထိုးနှက်ပြောဆိုလို့မရှိတာကဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိခဲ့တာပါ American ွယ်ပွား American African ွယ်ပွား American အချင်းသားတွေကိုနှိရှေထောင်နှံတွေချမှတ်နိုင်ရေးလုပ်တဲ့ 1994ခုနှစ်ပြည်မှုဆိုင်ရာဥပဒေပြဋ္ဌာန်းချိန်မှာအထက်လွှတ်တော်အမတ်တဦးရဲ့အခန့်ကဏ္ဍကိုထောက်ပြပြီးအိမ်ငိုင်နေတဲ့ဂျိုးဘိုင်ဒန်ဆိုပြီးသမ္မတထရန့်ကတိုကျိုမြို့တော်ကနေထိုးနှက်ပြောဆိုခဲ့တာပါ။ဒါ့အပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကဂျိုးဘိုင်ဒန်ဟာညံ့ရီနေတူလို့ပြောဆိုခဲ့ပြီးသူ့အနေနဲ့လည်းသဘောတူတယ်လို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲမေးမြန်းမှုကိုဖြေကြားခဲ့ပါတယ်။မစ္စတာဘိုင်ဒန်ရဲ့ရွေးကောက်ပွဲစည်းအုပ်ရဲ့အဖွဲ့ဘက်ကတော့သမ္မတထရန့်ဝါရှင်တန်ကိုပြန်လည်ဆက်ရောက်လာတဲ့အင်္ဂါနေ့နေ့ကင်းပိုင်းအထိစောင့်ပြီးတော့မှတုံ့ပြန်ချက်ထုတ်ပါတယ်။သမ္မတရဲ့မှတ်ချက်စကားကအင်ဘူရိုရဲ့ဂုဏ်သိက္ခာနဲ့မတန်ဘူးလို့မစ္စတာဘိုင်ဒန်ရဲ့ပြောခွင့်ရကပြောဆိုခဲ့ပါတယ်
။ American သမ္မတ Donald Trump ရဲ့တမက်ဖြစ်သူ Jared Kushner ဟာသူ့ရဲ့အရှိလေပိုင်းငင်းချင်းဆိုင်အစီအစဉ်အတွက်ထောက်ခံပံ့ပိုးမှုတွေရယူဖို့အတွက်၃ရက်ကြာခီးထွန်းနေပြီးအင်ကာနေ့မှာတော့မော်ရိုကိုကိုရောက်နေပါတယ်။သူက Iran ဆိုင်ရာ American အထူးကိုယ်စားလှယ် Brian Hook နဲ့ American ပြည်ထောင်စုနိုင်ငံတကာညှိနှိုင်းမှု Jason Greenblatt တို့နဲ့တူတွားရောက်တာဖြစ်ပြီး Jordan နဲ့ Israel ကိုပါတွားရောက်ဖို့ရှိတယ်လို့သမ္မတအင်ဂျူအရာရှိတွေကပြောပါတယ်။ဂျွန်လာနှောင်းပိုင်း Bahrain မှာကျင်းပမယ့်ညီလာခံမှာ American ဘက်ကစီးပွားရေးဆိုင်ရာအစီအစဉ်ကိုချပြဖို့ပြင်ဆင်နေကြမှာပဲအခုခေတ်ဆန်တွားရောက်တာပါ။ Palestine တွေဘက်ကဒီအစီအစဉ်ရဲ့ငင်းချင်းဆိုင်ရာအပိုင်းကိုလက်မခံဘူးလို့ညှင်းပယ်ထားတယ်လို့ Arab နိုင်ငံတွေအနေနဲ့ဒီညီလာခံကိုသပိတ်မှောက်ဖို့ပါတောင်းဆိုထားတာပါ။ဒါ Jerusalem ကို Israel ရဲ့ချုပ်ချံအာဏာပိုင်ဖြစ်သမ္မတ Trump ကအရင်ဆုံးကအတိမပြုထားတာကြောင့်လို့လည်းသူကထောက်ပြပါတယ်။ Sorry Arabia UAE Arab ဆော်ပြောမြနိုင်ငံနဲ့ Qatar တို့ကတော့သူတို့ပါဝင်မှာဖြစ်ကြောင်းကြေညာခဲ့ပါတယ်။ Bahrain ညီလာခံကိုဂျွန်လ25ရက်နဲ့26ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားတာပါ။
American ပြည်ထောင်စုအတွင်းဘိန်းပါတဲ့ဆေးဝါးတွေကိုမှုရဆေးလို့သုံးဆွဲလာမှုမှာဆေးဝါးထုတ်လုပ်ငန်းကြီးဖြစ်တဲ့ Johnson & Johnson ရဲ့အခန့်ကဏ္ဍပါဝင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ Oklahoma ပြည်နယ်ကအမှုဖွင့်ထားတာကိုအင်ကာနေ့မှာကြားနာပါတယ်။နိုင်ငံမှာရင်ဆိုင်နေရတဲ့မူရဲ့ဆေးဝါးပြဿနာမှာဘိန်းပါတဲ့ဆေးထုတ်လုပ်သူတွေမှလည်းတာဝန်ရှိတယ်ဆိုတော့ဒီလိုအမှုမျိုးကပထမဆုံးအကျင့်ဖြစ်ပြီးအလားတူစောင့်ရွက်လိုနေတဲ့တခြားပြည်နယ်တွေအပေါ်မှာလည်းအကြည့်အကျဲတက်ရောက်မှုရှိသွားနိုင်ပါတယ်။ဒီဆေးဆွဲမှုဟာဆိုရင်နိုင်ငံနဲ့ပြည်နယ်သမိုင်းမှာအဆိုးအဝါဆုံးသောလူတွေဖန်တီးတဲ့အများပြည်သူဆိုင်ရာကျန်းမာရေးပဋိပက္ခကြီးဖြစ်တယ်လို့ Oklahoma ရှိနေကျုံ Mike Hunter ကပြောပါတယ်။ Johnson & Johnson လုပ်ငန်းကြီးကဒေါ်လာတန်းချီသုံးပြီးအတဆန်းဆန်းလိညာတဲ့အယူဝါဒတွေကိုရိုက်သွင်းတဲ့လှုံ့ဆော်ဆောင်ရွက်မှုလည်းရှိတယ်လို့ပြည်နယ်ရှင်းနေချုပ်ကဖော်ညွှန်းပြောဆိုပါတယ်။ Johnson & Johnson လုပ်ငန်းကြီးရဲ့အကျိုးဆောင်ရှင်းနေ Larry Ottaway ကတော့ဒီကုမ္ပဏီခွဲဖြစ်တဲ့ Janssen Pharmaceutical ကဘိန်းပါတဲ့ဆေးဝါးတွေကဆွေးဆဲမှုတိတ်မဖြစ်ပါဘူးလို့ပြောဆိုထားတဲ့ကြော်ညာကိုအစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဌာနရဲ့သတ်မှတ်ချက်တွေနဲ့အညီလုပ်ခဲ့တာလို့ပြောဆိုပြီးတရားရုံးမှာရှောက်ထားပါတယ်။ Johnson & Johnson ဆေးဝါးထုတ်လုပ်ငန်းကြီးကအကိုက်ခဲပြောက်ဆေးတွေပိုရှံအောင်ထုတ်ပြီးအများပြည်သူအနှောက်အယှက်ဖြစ်စေမှုမှာတာဝန်ရှိတယ်လို့ Oklahoma ပြည်နယ်ကဆွဆွဲထားတာဖြစ်ပါတယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အစ္စလမ်ဘာသာကိုဆန့်ကျင်တဲ့တရားတွေဟောပြောသူအထူးသဖြင့်ရိုဂျာတိုင်ဝမ်ကိုမုန်းတီးသူလို့နာမည်ကြီးတဲ့ဥဝီရသူကိုအနောက်ပိုင်းခရင်တရားကြုံတွဲဖက်တရားသူကြီးကအင်ကာနေမှာဖမ်းဝရမ်းထုတ်လိုက်ပါတယ်။ရန်ကုန်အနောက်ပိုင်းခရင်ဒုတိယအုပ်ချုပ်ရေးမှူးကမန်းလေးမြို့မစိုးရင်တိုက်တဲမှာသတင်းသုံးနေတဲ့ဥဝီရသူကိုပုံမှန်124ကကြီးနဲ့ဖမ်းဆီးအရေးယူဖို့အတွက်အမှုဖွင့်ခဲ့ပြီးအနောက်ပိုင်းခရင်တရားရုံးကဒီမှုကိုလက်ခံခဲ့ပြီးတဲ့နောက်မှာဥဝဝီရသူကိုခရင်တရားရုံးတွဲဖက်တရားသူကြီးဥကြော်ကျော်ကဖမ်းရမ်းထုတ်လိုက်တာပါ။ရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖမ်းရမ်းရထားပြီဖြစ်တဲ့အတွက်အချိန်တိုတွင်ဖမ်းဖို့ရှိတယ်လို့သတင်းမီဒီယာတွေကမနေ့ကပြောပါတယ်။ဥဝီရသူကိုဖမ်းဖို့အကြောင်းရင်းအသေးစိတ်မသိရသေးပေမဲ့ဧပြီ29တနင်္လာနေ့တိုင်းဘိန်းမြို့မှာဥဝီရသူဟောပြောတော့တဲ့လက်ရှိ NLD အစိုးရကိုပြင်းပြင်းထန်ထန်ရှုံချပြောဆိုတာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုပုဂ္ဂိုလ်ရေးအရပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုချက်ကိုအများကအတော်လေးဝေဖန်ခဲ့ပါတယ်။ဥပဒေသူကိုဘာသာရေးမုံတရားပွားအောင်အဓိကယုံတွေဖြစ်ဖို့လှုံ့ဆော်ဟောပြောမှုတရားဥပဒေစိုးမိုးရင်အဟန့်တားဖြစ်စေတဲ့ဟောပြောမှုတွေအကြိမ်များစွာပြုလုပ်ခဲ့တဲ့အတွက် 2019 မတ်လထဲမှာနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကတရားဟောခွင့်တစ်နှစ်ပိတ်ပင်ထားပါတယ်။ Facebook ကုမ္ပဏီကလည်းအမုန်းစကားပြန်ပွားအောင်လုပ်တဲ့ဥပဒေသူရဲ့အကောင့်စာမျက်နှာကို2018 February လထဲမှာပဲပိတ်ပစ်ခဲ့တာပါ။
ရခိုင်ပြည်နယ်အင်တင်ကျွေးရကမွတ်စလင်ဆယ်ဦးတပ်ဖြတ်ခံရတဲ့တရင်ကိုရယူနိုင်ဖို့ကြိုးစားရင်းဖမ်းဆီးထောက်ချခံခဲ့ရပြီးတဲ့နောက်တမရရဲ့လွန်ငိမ့်သက်တာကွင်းနဲ့ပြန်လွတ်လာတဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့မနေ့အင်ကာနေ့မှာနိုင်ငံတကာသတင်းဆန်ရပိုလစာစုကိုလက်ခံရယူခဲ့ပါတယ်။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာကျင်းပတဲ့အခမ်းအနားမှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့တက်ရောက်ခဲ့တာဖြစ်ပြီး2019ခုနှစ်အတွက်နိုင်ငံတကာသတင်းဆန်ရပိုလစာစုကိုလက်ခံရယူတာဖြစ်ပါတယ်။ရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီး Writer သတင်း Agency ရဲ့စုံစမ်းဖော်ထုတ်သတင်းရေးသားမှုတွေမှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အထူးအထောက်ကြိုးပမ်းမှုတွေကိုအသိအမှတ်ပြုမှုနဲ့အတူ Writer သတင်းအဖွဲ့ကို2019ခုနှစ်အတွက်နိုင်ငံတကာသတင်းဆန်ရပိုလစာစုချီးမြှင့်ခဲ့တာဖြစ်ပါတယ်။ပိုလစာစုချီးမြှင့်ခံရသူတွေထဲမှာတော့2016ခုနှစ်ကအင်ဒိုနီးရှားရေလုတ်သားတွေအကြောင်းကိုကျွန်းတွေထံကပင်လယ်စာဆိုပြီးတော့သတင်းဖော်ထုတ်ရေးသားခဲ့မှုအတွေ့ပိုလစာစုချီးမြှင့်ခံရတဲ့AP သတင်းအဖွဲ့မှကချင်တိုင်းရင်းသူ Esther Tusa ပါဝင်ခဲ့တယ်လို့2018ခုနှစ်ပူလင်စာသတင်းမှတ်တမ်းဓာတ်ပုံစုချိမြင့်ခံရတဲ့ Writer ဓာတ်ပုံသတင်းတောက်အဖွဲ့မှလည်းမြန်မာဓာတ်ပုံသတင်းသမားကိုဆိုးစရာထွန်းတို့ပါဝင်ခဲ့ပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့မှာအင်္ဂါနေ့ကဓာတ်သမားတို့ရဲ့တိုက်ခိုက်မှုကြောင့်အသက်12နှစ်အရွယ်ကျောင်းသူတဦးနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်နိုင်ငံခြားရေးဝန်ထမ်းတဦးသေဆုံးခဲ့ပြီး18ဦးဒဏ်ရာရခဲ့ပါတယ်။တိုကျိုမြို့နားကတကာဝါဆာကီမြို့ကဘတ်ကမှတ်တိုင်မှာကားအလာဆောင်နေသူတွေထဲမှာကျောင်းသူလေးတစုလည်းပါဝင်ပါတယ်။ဒါသမားကဓာတ်နဲ့လက်နဲ့ပြေးဝင်လာပြီးတတ်မယ်လို့အော်ဟင်းလူအုပ်တဲကိုဓာတ်နဲ့လိုက်ခုတ်တာပါ။ဓာတ်နဲ့လိုက်ခုတ်သူကအသက်50အရွယ်အမျိုးသားဖြစ်ပြီးသူ့လယ်ဘင်းကိုပါသူလှိခဲ့တဲ့နောက်တေဆုံးခဲ့တယ်လို့ NHK သတင်းမှာဖော်ပြပါတယ်။တေဆုံးသူတွေကတော့အသက်12နှစ်အရွယ်ကျောင်းသူကလေးတဦးနဲ့နောက်ကျောင်းသူလေးတဦးရဲ့ဖခင်ဖြစ်သူအသက်36နှစ်အရွယ်အမျိုးသားတဦးဖြစ်တယ်လို့ဖော်ပြပါတယ်။သူဟာ2013ခုဧပြီလကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဂျပန်နိုင်ငံချစ်ကြည်ခီလာရောက်ရှင်မှာစကားပြန်ဖြစ်နဲ့တာဝန်ယူခဲ့တဲ့မစ္စတာအိုယာမာဆက်တုရှိဖြစ်ကြောင်းနဲ့သူဟာသမီးနှောက်ရဲ့ဖခင်ဖြစ်ကြောင်းနဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနမှာအလုပ်လုပ်သူဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံကအစိုးရတာဝန်ရှိသူတွေအတွက်စကားပြန်ဖြစ်တာဝန်ထမ်းဆောင်သူဖြစ်ကြောင်းလည်းမြန်မာသတင်းတွေမှာဖော်ပြထားပါတယ်။သူကဘတ်ကားဆောင်နေကြတဲ့ကလေးတွေကိုကာဝယ်ပေးဖို့ကြိုးစားရင်းနဲ့တည်ဆုံးခဲ့တယ်လို့ဖော်ပြထားတာပါ။
မလေးရှားနိုင်ငံဟာချမ်းသာတဲ့နိုင်ငံကြီးတွေရဲ့အမိုက်စွန့်ပြရာနေရာတစ်ခုဖြစ်မလာစေရည်ဆောက်ရွက်ချက်အဖြစ်နဲ့ပြန်သုံးလို့မရတော့တဲ့စွန့်ပြပလတ်စတစ်မက်ထရစ်တန်းချင်3000ကိုအမေရိကန်ပြည်တင်ကနေဒါနဲ့ဩစတြေးလျစတဲ့နိုင်ငံတွေစီပြန်ပို့မယ်လို့မလေးရှားနိုင်ငံကပြောဆိုလိုက်ပါတယ်ရှင
်မေလ29ရက်ဗုဒ္ဓဟူးနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ကြားရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရိုဟင်ဂျာ10ဦးအသက်ဖြတ်ခံရမှုသတင်းကိုလိုက်ရင်ဖမ်းဆီးထောင်ချခံခဲ့ရပြီးတမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့ပြန်လွတ်လာတဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာအင်္ဂါနေ့မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာနိုင်ငံတကာသတင်းဆိုင်ရာပိုလစ်စာစုကိုလက်ခံရယူခဲ့ကြပါတယ်။ကမ္ဘာသတင်းလောကမှာဂုဏ်သိက္ခာကြီးတဲ့ပိုလစ်စာစုကိုကိုယ်တိုင်လက်ခံရယူခဲ့ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကအခက်အခဲကာလအတွင်းပံ့ပိုးပေးခဲ့ကြသူအားလုံးကိုကျေးဇူးတင်တယ်လို့လည်းပြောခဲ့ပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးမှာပါရှင်
။ Wa Lone and Chao Su U of Reuters. They
Reuters သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအင်္ဂါနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပူလစာစုကိုလက်ခံရယူခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရွန်ဂျာဆဲဦးတပ်ဖြတ်ခံရတဲ့တရင်ရယူနိုင်ရေးကြိုးပမ်းရင်း2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ကြရပြီး2018ခုနှစ်မှာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့သူတို့နှစ်ဦးကိုထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။အင်ဂါနေ့ကပူလစာစုချီးမြှင့်တဲ့အခမ်းအနားမှာတော့ပူလစာစုရွေးချယ်ရေးအဖွဲ့တာဝန်ခံဒါနာခနေဒီကအခုလိုပြောပါတယ်။
They were sent to prison for impactful reporting in Myanmar that upheld the highest principles and ideals of our industry.
သူတို့ဟာသတင်းလောကရဲ့အမြင့်ဆုံးစံတန်ဘိုးတွေနဲ့ညီမြန်မာနိုင်ငံတွင်းမှာသတင်းရယူခဲ့တာကြောင့်ထောင်ချခံရသူတွေပါထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့သူတို့ဟာထောင်ထဲမှာ917နေခဲ့ရပြီးတဲ့နောက်မှာကံအားလျော်စွာပဲဒီလအစောပိုင်းမှာသမရရဲ့လူငင်းချမ်းသာခွင့်နဲ့ပြန်ပြီးလွတ်လာတာပါထောင်ကလွတ်လာပြီးတဲ့နောက်မှာဝါလုံးပထမဆုံးပြောတာကသတင်းကန်းကိုအမြန်ဆုံးပြန်သွားချင်ပါပြီတဲ့ပြီးခဲ့တဲ့သတင်းဘက်က ဒီသတင်းတောက်နှစ်ယောက်နဲ့ကျွန်မစကားပြောတော့သူတို့ကဒီပွဲကိုတက်ဖို့စိတ်ဆန္ဒစောနေကြပါတယ်။ဝါလုံးနဲ့ကျော်စိုးဦးတို့ဒီကနေ့ဒီမှာရောက်နေကြပြီ။သူတို့ကိုဆင်မြင့်ပေါ်ကိုအခုဖိတ်ခေါ်ပါရစေ
။ Writers သတင်းတောက်နှစ်ဦးလွတ်မြောက်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ PRB တောင်းဆိုမှုတွေအများအပြားရှိခဲ့တယ်လို့ထောင်ချခံသတင်းတောက်နှစ်ဦးကလည်းလွတ်မြောက်ရေးအတွက်တရားရုံးအဆင့်ဆင့်အယူခံတက်ခဲ့ကြပါတယ်။နောက်ဆုံးတရားရုံးချုပ်အယူခံမှာလည်းပေးချခံခဲ့ရပြီးတဲ့နောက်2019ခုနှစ်မေလ9ရက်နေ့မှာတော့တမရဦးဝင်းမြင့်ရဲ့လွင်ငင်းတက်တာခွင့်နဲ့ထောင်ကပြန်လွတ်လာကြတာဖြစ်ပါတယ်။မြန်မာဘန်းနီဆိုတဲ့ရိုညာရီအပေါ်ဖိနဲ့ရက်ဆက်မှုတွေကို Riders သတင်း Agency ရဲ့စုံစမ်းဖော်ထုတ်သတင်းဖော်ပြချက်တွေမှာဝါလုံးနဲ့ကျော်စိုးဦးတို့ရဲ့အားထုတ်ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြီးWriters သတင်းအဖွဲ့ကို2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလစ်ဇာဆုကိုချီးမြှင့်ကြောင်းဧပြီလ15ရက်နေ့ကကြေညာခဲ့တာပါဒီဆုအတွက်ဆုကြီးကတော့အမေရိကန်ဒေါ်လာ1000ကျွဲချီးမြှင့်ခံရမှာဖြစ်ပါတယ်အင်ကာနေကနယူးယောက်မြို့မှာလုပ်တဲ့ခန်းနာမှာဆုလက်ခံခဲ့တဲ့ပူလစ်ဇာဆုရှင်တူဖြစ်တဲ့ကိုကျော်စိုးဦးကအခုလိုပြောပါတယ
်ကျွန်တော်ကဒီကျော်စိုးဦးပါဒီကျွန်တော်အနေနဲ့ဒီရိုက်တာသတင်းထောင်းလုပ်ပေါကန်ကွားတည်းရဲ့ကိုစားဒီနေရာကနေအထူးကျေးဇူးတင်ကြောင်းပြောကြားလိုပါတယ
်ပူလစာဆုရှင်နောက်တူဖြစ်တဲ့ကိုဝါလုံးကလည်းထောင်းကြစဉ်ကာလအတွင်းဝိုင်းဝန်းပံပိုးပေးခဲ့ကြသူအားလုံးကိုကျေးဇူးတင်ကြောင်းပြောပါတယ
် I feel very humble and greatly honored to be here I want to thank Pulitzer committee and everyone else who has supported for 511 day we were spent in Myanmar prison
ဒီကိုလာရတာအရန်ကိုဂုဏ်ယူမိပါတယ်ပူလစ်ဇာကော်မတီကိုကျေးဇူးတင်ပါတယ်။ဒါ့အပြင်ကျွန်တော်တို့မြန်မာနိုင်ငံကထောင်ထဲမှာရပ်ပေါင်း917ရက်တာနေခဲ့ရစဉ်အတွင်းကူညီခဲ့ကြသူအားလုံးကိုလည်းကျေးဇူးတင်ပါတယ်။အသက်အန္တရာယ်နဲ့လွတ်လပ်ခွင့်ကိုမမှုဘဲနေ့စဉ်သတင်းရယူနေကြတဲ့ကမ္ဘာတလွှားကဘဝတူသတင်းသမားတွေအားလုံးကိုလည်းလေးစားအတိအမှတ်ပြုပါတယ်။ကျွန်တော်တို့အခက်အခဲနဲ့ရင်ဆိုင်ခဲ့ကြရစဉ်အတွင်းပံ့ပိုးပေးခဲ့ကြတဲ့ကျွန်တော်တို့ဇနီးတွေ၊သမီးငယ်တွေ၊မိသားစုတွေနဲ့မိတ်ဆွေတွေကိုလည်းကျေးဇူးတင်ကြောင်းဒီနေရာကပြောပြရစီ။သူတို့ပံ့ပိုးမှုသာမရှိရင်နောက် writer နဲ့တခြားကမ္ဘာတလွှားကပံ့ပိုးမှုတွေသာမရှိရင်ကျွန်တော်တို့ကြံ့ကြံ့ခံရည်တည်နိုင်မှာမဟုတ်ပါဘူ
းကိုဝါလုံးဖမ်းဆီးခံထားရတဲ့အတော်အတွင်းဇနီးဖြစ်သူမပန်းဤမွန်ကတမီးငယ်ကို2018ခုနှစ်ဩဂုတ်လမှာမွေးဖွားခဲ့တာဖြစ်တယ်လို့ကိုကျော်စိုးဦးဖမ်းဆီးခံရချိန်မှာလည်းဇနီးဖြစ်သူနဲ့အတူတမီးငယ်လေးတူကြံခဲ့တာဖြစ်ပါတယ်တမီးငယ်ကိုချီပိုးပြီးခင်ပွန်းဖြစ်သူယုံချင်းကိုလာကြတဲ့သူတို့ပုံရိပ်တွေဟာလည်းသတင်းစာမျက်နှာတွေမှာဖော်ပြခံခဲ့ရပါတယ်။2018ခုနှစ် Times Magazine ကြီးရဲ့ Persons of the Year မှာလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရွေးချယ်ဖော်ပြခံခဲ့ရတယ်လို့နိုင်ငံတကာဆုအများအပြားကလည်းရရှိခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပူးရရရှိခဲ့တဲ့နိုင်ငံတကာဆုတွေထဲမှာတော့ British Journalism Awards London Foreign Press Association ကချီးမြှင့်တဲ့ Media Award, New York အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbie Freedom to Write Award ဆို Asia Society ကချီးမြှင့်တဲ့ Osborne Elliot Prize 2019ခုနှစ်မှာ American ပြည်အောင်စုနဲ့ကမ္ဘာတဝန်းကထူးခြားတဲ့သတင်းသမားတွေကိုနှစ်စဉ်ဂုဏ်ပြုတဲ့ George Polk ဆို UNESCO ကချီးမြှင့်တဲ့ဂူလီယာမိုကာနိုသတင်းလွတ်လပ်ခွင့်ဆုစတာတွေအပြင်နိုင်ငံတကာဆုတစေအများအပြားချီးမြှင့်ခံထားရတာဖြစ်ပါလေရှင
်မတ်တန်ဂီထိုက်စူးစီးတင်ပြသွားတာပါရှင်အခုအမျိုးသားရေးအစွန်းရောက်ယဟန်တပါးကိုသက်ဆိုင်ရာအာဏာပိုင်တွေကတရားစွဲအရေးယူရမယ့်အကြောင်းကိုလည်းပြောပြပါမယ်အမျိုးသားရေးအစွန်းရောက်ဥဝေရသူကိုအနောက်ပိုင်းခရိုင်တရားရုံးတွဲဖက်တရားသူကြီးကအင်္ဂါနေ့မှာဖမ်းဝရမ်းထုတ်ပြီးပုံမှန်124ကကြီးနဲ့တရားစွဲလိုက်ပါတယ်အခုလိုအာဏာပိုင်တွေဘက်ကအရေးယူတာကိုအမေရိကန်ပြည်ထောင်စုမှခေတ္တကြွရောက်လာတဲ့ဆရာတော်မင်းသုံညဗုဒ္ဓတက္ကသိုလ်ကကြိုဆိုပြီးအမုန်းစကားပွားအောင်လှုံ့ဆော်နေတဲ့ဥဝေရသူကိုအ мян ဆုံးအထီရောက်ဆုံးအရေးယူခြင်းအပြင်နောက်ထပ်ဘာသာရေးလူမျိုးရေးအကြမ်းဖက်အထီကရုံတွေမဖြစ်အောင်တားဆီးနိုင်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်မတ်အင်ဂျင်နိုင်ကအပြည့်ဆုံးပြောပြမှာပါရှင်
မန္တလေးမြို့မစိုးရိမ်တိုက်တင်မှာ သတင်းတုံးနေတဲ့အမျိုးသားရေးအစိုးရဦးဝေရတကူပုံမှန်124ကကြီးနဲ့ဖမ်းဆီးအရေးယူဖို့ရန်ကုန်အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစံမင်းကအမှုဖွင့်ခဲ့ပြီးအနောက်ပိုင်းခရိုင်တရားရုံးကနေဒီအမှုကိုလက်ခံခဲ့ပြီးတဲ့နောက်ဦးဝေရတကူခရိုင်တရားရုံးတွဲဖက်တရားသူကြီးဦးကျော်ကျော်ကဖမ်းဝရမ်းထုတ်ခဲ့တာပါရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖမ်းဝရမ်းရထားပြီဖြစ်တဲ့အတွက်အချိန်တိုအတွင်းဦးဝေရတကူဖမ်းဖို့ရှိကြောင်းသတင်းမီဒီယာတွေကမနေ့ကပြောပါတယ်ဦးဝီရတူကိုဖမ်းဆီးဖို့အကြောင်းရင်းအသေးစိတ်မသိရသေးပေမဲ့ဧပြီလ29ရက်နေ့တနင်္လာနေ့တိုင်းမြိတ်မြို့မှာဦးဝီရတူဟောပြောသွားတဲ့အထဲလက်ရှိ NLD အစိုးရကိုပြင်းပြင်းထန်ထန်ရှုတ်ချပြောဆိုတာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအရာပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုချက်တွေကိုတော့လူအများကအတော်လေးဝေဖန်ခဲ့ကြပါတယ်ဦးဝီရတူကိုဆွဲထားတဲ့ပုံမှန်124ကကြီးနဲ့ပတ်သက်လို့လေပြပအခြေဆိုင်မြမဥပဒေရေးရာလေးလာသုံးသက်နေသူဦးမင်းလွင်ဦးက VOE ကိုအခုလိုပြောပါတယ
်။ဦးရကိုနင်နာအောင်နော်အမုံကြီးပွားအောင်တစ်ဖက်နဲ့တစ်ဖက်အမုံပွားတဲ့ကိစ္စရဒီပေါ်ပေါက်လာအောင်စားတဲ့ကိစ္စရဒီအားလုံးကိုဖန်ပြီးပေါ်ဆောင်တဲ့ကိစ္စရဒီနဲ့ပတ်သက်ရင်တော့ကျွန်တော်တို့124ကကြီးထဲမှာအကျုံးဝင်တယ်လို့ပြောလို့ရတာပေါ့နော်။နောက်ပြီးတော့ကလူမျိုးတစ်မျိုးနဲ့တစ်မျိုးဘာသာတစ်မျိုးနဲ့တစ်မျိုးအငင်းပွားစီတဲ့ကိစ္စရမျိုးတွေလည်းပါတယ်ဒါတွေနဲ့ပတ်သက်ပြီးတော့အငင်းပွားအောင်ပြောလာတယ်ဆိုလာတယ်စုဘူးအောင်ကြအောင်လောက်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်ပုံမှန်124ကကြီးနဲ့ရေးယူတယ်လို့ကျွန်တော်သိရပါတယ်
ဦးဝီရတူရဲ့ဟောပြောချက်တွေဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်သာသနာတော်ညှိုးနှွမ်းစေတဲ့လှုပ်ရွတ်တွေဖြစ်နေပြီးဓမ္မဆက်နဲ့သာမကအာနာဇက်အဖြစ်အခုလိုအရေးယူဖို့ဆောင်ရွက်လာတာကိုကြိုဆိုကြောင်းအမေရိကန်ပြည်ထောင်စုကိုခိတ္တခဏကြွားရောက်လာတဲ့မန္တလေးဗုဒ္ဓတက္ကသိုလ်ကဆရာတော်ဦးအိတ်တရိယမင်းတုံညာကအခုလိုမိန့်ကြားပါတယ
်။အခုဝီရတူလှုပ်နေတာတွေဟာဓမ္မလမ်းစဉ်မညီဘူးဆိုတာတော့အားလုံးသိတယ်။ဟောအရင်ကလည်းပဲဒါကြည်လင်းနော်လူတ္တဓမ္မဖျားတကူလူတ္တဓမ္မကြည်လင်းကိုအာဆရာလို့လည်းပဲသူပြောတယ်စားကြည့်တယ်ရှင်လူတ္တဓမ္မကိုအားပေးတာတွေပေါ်တင်ဖြစ်တဲ့တကြောင်ဟိုတန်ခါနိုင်ကကသူ့ကိုတရားဟောတနစ်တိတိပိတ်ခဲ့တယ်နော်အရေးယူခဲ့တယ်ပေါ့ဒါပေမဲ့သူကလိုက်နာခြင်းမရှိဘူးအခုဆက်ပြီးတော့သူပြောတယ်မုံတရားတွေဆက်ပြီးတော့ဖြန့်တယ်အနည်းကဒါတော်အောင်စားစုကြည်ကိုလည်းပဲဒါတိတဲ့အတိုင်းပဲဒါအင်မတန်မှကိုအောက်တန်းကြတဲ့စကလုံးလေးနဲ့ဒါတိုက်ခိုက်တယ်အဲ့တော့သူအနေနဲ့ကတော့ဦးဇင်းတို့ဒါဟာအခုကဘာမာကြီးဆိုရင်လည်းဒါဦးဇင်းတို့ဒါတက္ကသိုလ်တီတီရောက်တဲ့အခါမှာသူနဲ့ပတ်သက်တဲ့မိကုံးနေအရင်မေးတယ်သူနဲ့ပတ်သက်ပြီးတော့ဦးဇင်းတို့သာသနာလည်းပဲတိတ်ခါကြတယ်မြန်မာနိုင်ငံလည်းပဲတိတ်ခါကြတယ်လူမျိုးလည်းတိတ်ခါကြတယ်ပေါ့နော်အကုန်လုံးထိခိုက်မှုတွေဖြစ်နေတယ်ဖြစ်နေတော့သူ့ကိုဦးဇင်းတို့ကတော့တာဝန်ရှိတဲ့ဒါမဆိုရင်တိုက်တဲ့အာတန်ခါနာရကပြီးတော့ဒီဦးဇင်းတို့အခုဒါအနေနဲ့အနာဇက်ဟေးဆိုလို့ရှိရင်ဒါပြည်ထရေးတရားရုံးပေါ့နော်စူပေါင်းပြီးတော့ညီညီညွညွနဲ့အရေးယူတင်တာကိုအရေးယူပြဖို့လိုတယ်ပေါ့အရေးမယူနိုင်ဘူးဟေးဆိုရင်ဒီတဲ့ပုံမှုကြီးမားတဲ့အဒီကုံကြီးတွေဖြစ်လာနိုင်တယ်ဖြစ်သွားခဲ့တာတွေလည်းမြန်မာနိုင်ငံမှာတာရကတွေရှိတယ်သူဟောထားတဲ့နေရာတွေမိတီလာတို့စားကြီးတွေဖြင့်သူလိုက်ပြီးတော့မုံတရားတွေပြန့်သွားတဲ့နေရာတွေဟာအဲ့တော့ဦးစင်းကပရိပကကြီးတွေဖြစ်မှတားစီတာထက်ဒီလိုပရိပကတွေအဒီကုံတွေအဖြစ်ခင်တွေကဖြစ်အောင်လှုံ့ဆော်နေတဲ့လူတွေကိုထိထိရောက်ရောက်ဟိုဥပဒေရတားမြစ်နိုင်နေဟဲ့ဆိုရင်တော့ဒါဥစဉ်တို့အနေနဲ့တူဆိုရမှာပေါ့
တရားဥပဒေထက်မှာဘသူမှမရှိစေရဆိုတဲ့စောင်းပုံးနဲ့အညီဥရတူကိုအာနာပိုင်တွေဘက်ကထိထိရောက်ရောက်နဲ့အမြန်ဆုံးအရေးယူဖို့လိုကြောင်းလဲဆရာတော်ကအခုလိုမိန့်ကြားပါတယ
်မြန်မြန်တားဆီးနိုင်လေကောင်းနေပါပဲဒါဖြစ်လို့လေဆိုတော့သူမြန်မြန်မတားဆီးနိုင်ရင်ဒီအမုံတရားတွေဟာဒါကဟိုအင်တာနက်ပေါ်မှာပေါ့အခုခေတ်ကအင်မတန်ပြန့်လွယ်တဲ့အတွက်ကြောင့်သူပြောတာတွေကိုအဟုတ်ထင်ပြီးလိုက်လို့ကြတယ်ဟေ့ဆိုရင်ဟိုကြီးမားတဲ့မိလောင်မှုကြီးတွေပဋိပက္ခတွေဒီကုံတွေဖြစ်ကုန်တယ်ဟေ့ဆိုရင်မတည်တင်မဲ့တဲ့လူတွေတည်မဲ့မပြည့်စည်တင်မဲ့နဲ့ပြည့်စည်မဲ့ဒီကုံတွေဖြစ်မဲ့ဟေ့ဆိုရင်မကောင်းဘူးကြိုတင်ပြီးတော့ဥပဒေရနီလန်းရထိထိရောက်ရောက်ရေးယူနိုင်တယ်တားဆီးနိုင်တယ်ဟေ့ဆိုရင်ကောင်းပါတယ်လောက်တာကဟန်ပြလို့ဖို့လောက်တာမဟုတ်ဘဲနဲ့တရားဥပဒေနီလမ်းအတိုင်းထိထိရောက်ရောက်လောက်နိုင်တာကိုပဲဦးစင်းတို့ကဖြစ်စေချင်ပါတယ
်ဧပြီလ29ရက်နေ့ကမြိတ်မြို့မှာဦးဝီရတူဟောပြောတဲ့အထက်အရင်အစိုးရတွေခေတ်ခိုးတယ်ဆိုတာတစ်ပင်နဲ့တန်အားစားတာတွေဖြစ်ပြီးအခုအစိုးရကတော့ပြည်သူတွေပါဇက်ထဲကနှိုက်ပြီးခိုးနေတာဖြစ်တယ်လို့ပြောပါတယ်။နောက်မေလ9ရက်နေ့ရန်ကုန်မြို့တော်ခမ်းမရှိကအခြေခံဥပဒေပုံမှန်59စာလုံးကာကွယ်စောင့်ရှောက်ရေးဆန္ဒပြပွဲမှာဦးဝီရတူကလွတ်တော်ရင်တက်မတော်သားတွေကိုဖျားလို့ကိုးကွယ်တင်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကတော့ဦးဝီရတူကိုဘ ဘာသာရေးအမုန်းတရားပွားအောင်အထီးကျုံတွေဖြစ်ဖို့လှုံ့ဆော်ဟောပြောမှုတရားဥပဒေစိုးမိုးရေးကိုအဟန့်အတားဖြစ်စေတဲ့ဟောပြောမှုစတာတွေကိုကြိမ်ဖန်များစွာပြုလုပ်ခဲ့တဲ့အတွက်2019ခုနှစ်မတ်လမှာတရားဟောခွင့်တစ်နှစ်ပိတ်ပင်ခဲ့ပါတယ် Facebook ကုမ္ပဏီကြီးကတော့ဥဝီရတူရဲ့အကောင့်စာမျက်နှာဟာအမုန်းစကားပြန့်ပွားအောင်လှုပ်ဆောင်နေတာကြောင့်ဆိုပြီး2018ခုနှစ် February လမှာပိတ်ပင်ခဲ့ပါတယ်ရှင
်။မိုင်းဂျန်နိုင်စူးစီးတင်ပြသွားတာပါရှင်။ခုနိုင်ငံတကာသတင်းတွေတပုတ်ကိုနားဆင်ကြရပါမယ်။မြောက်ကိုရီးယားဆူရဟာစစ်ရင်အားတိစောက်ပြီးပြည်သူတွေကိုငတ်မောအောင်လုပ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကထုတ်တဲ့အစီရင်ခံစာမှာရေးသားဆွဆွဲထားပါတယ်။မြောက်ကိုရီးယားပြည်သူတွေဟာဖိနှိပ်ချုပ်ချယ်မှုနဲ့အဂတိလိုက်စားမှုဆိုတဲ့စနစ်ဆိုးအောက်မှာပိတ်မိနေပြီးတသက်လုံးဆင်းရဲချုံငယ်စွာအသက်ရှင်နေရကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတောက် Research Line Tbilisi Geneva မြို့ကနေသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။မြောက်ကိုရီးယားနိုင်ငံမှာဖိနှိပ်မှုနဲ့အဂတိလိုက်စားမှုယောဂါဆိုးကြာရောက်နေတယ်ဆိုတဲ့ဒီအစီရင်ခံစာဟာမြောက်ကိုရီးယားကထွက်ပြေးလာတဲ့သူအယောက်200ကျော်ရဲ့ကိုယ်တွေ့အဖြစ်အပျက်တွေပေါ်မှာအခြေခံထားတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းအဲ့ဒီလူတွေကိုတောင်ကိုရီးယားနိုင်ငံမှာလူတွေ့မေးမြန်းမှုတွေလုပ်ထားတဲ့အချက်လက်တွေပေါ်အခြေခံပြီးရထားတာပါ။မြောက်ကိုရီးယားရဲ့လူမှုရေးနဲ့စီးပွားရေးစနစ်ဟာနိုင်ငံတဝန်းပြန့်နှံ့နေတဲ့အစိုးရအရာရှိတွေကိုလက်ထိုးတဲ့စနစ်ကိုအခြေခံထားတယ်လို့ကိုယ်တိုင်ကြုံခဲ့သူကာယကံရှင်တွေကဆိုပါတယ်။ကုလသမဂ္ဂမဟာမင်းကြီးယုံကပြောခွင့်ရပုဂ္ဂိုလ်မာတာဟဒါဒိုကလက်ပြလက်ယူမှုဟာမြောက်ကိုရီးယားမှာအသက်ရှင်ရပ်တည်မှုအတွက်မရှိရင်မဖြစ်လို့ဆိုပြီးအခုလိုပြောပါတယ
် The constant threat of arrest and prosecution provides state officials with a powerful
လူတွေကိုအတော်မတန်ဖမ်းဆီးစစ်ဆီးလို့ရနိုင်တဲ့အနေအထားကြောင့်တာဝန်ရှိသူတွေဟာထောင်တွင်းလူမဆန်တဲ့အခြေအနေကိုရှောင်ရှားခြင်းနဲ့ပြည်သူတွေကိုအာဏာနဲ့ငွေကောင်းကောင်းညှစ်နိုင်ပြီးမျက်နှာသာလဲရကြပါတယ်ထိမ့်သိမ်းခံပြည်သူတွေကိုဆက်ဆံတဲ့ပုံစံနဲ့ထိမ့်သိမ်းခံတွေရဲ့နေထိုင်မှုဘဝအခြေအနေကလည်းလက်ဘလို့ပေးတယ်လေအပေါ်မှာမူတည်နေပါတယ်
မြောက်ကိုရီးယားလူရည်ရဲ့43ရာခိုင်နှုန်းနဲ့ညီမျှတဲ့နိုင်ငံသား71နီးပါးဟာအာဟာရတက်ချို့တက်နေပြီးအငတ်ဘေးနဲ့ရင်ဆိုင်နေကြရပါတယ်။သူတို့တွေကအခြေခံလိုအပ်ချက်တွေနဲ့စားစရာတွေကိုကုန်းယုံရှာဖွေနေရတဲ့အချိန်မှာပဲအစိုးရကတိုင်းပြည်ရဲ့အရေးအမြစ်အများစုကိုစစ်ရေးအတွက်သုံးနေတယ်ဆိုတာအစိုးရခန်းစာမှာပါရှိပါတယ်။အစိုးရရဲ့တရားဝင်ထုတ်ပြန်ချက်ကတော့နိုင်ငံဘတ်ဂျက်အသုံးစရဲ့14ရာခိုင်နှုန်းကိုစစ်ရေးအတွက်သုံးတယ်လို့ဆိုပေမဲ့စီရေးအသုံးစရိတ်ကဘတ်ဂျက်ရဲ့90ရာခိုင်နှုန်းလောက်အထိရှိတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကယုံကြည်နေတယ်လို့ကုလပြောခွင့်ကမာတာဟာတာဂိုကပြောပါတယ်။အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ရှော့ချဖို့စ조사ပြီးစစ်ဆက်ဆွေးနွေးနေတာအရေးကြီးတယ်ဆိုတာကိုကုလသမဂ္ဂမဟာမင်းကြီးယုံအနေနဲ့လက်ခံပေမဲ့အခြေခံလူ့အခွင့်အရေးကိစ္စဟာစစ်ဆက်ဆွေးနွေးပွဲရဲ့အဓိကအကြောင်းအရာဖြစ်ရမယ်လို့လည်းမာတာဟာတာဂိုက VOA ကိုပြောပြပါတယ်။
It's clear that all the money, all the energy, all the brains that are used to focus on
the nuclear ကိစ္စရပ်တွေနဲ့ nuclear ဖွံ့ဖြိုးတိုးတက်ဖို့အတွက်အားစိုက်အသုံးချနေရတဲ့ငွေတွေအုံနောက်တွေနဲ့စွမ်းအားတွေကပြည်သူပြည်သားတွေရဲ့လူနေမှုအဆင့်တန်းဖွံ့ဖြိုးတိုးတက်ဖို့အသုံးချမယ်ဆိုရင်အခြေအနေကအခုလိုမဟုတ်ဘဲတမျိုးဖြစ်နေမယ်ဆိုတာသိထင်ရှားပါတယ
်ကုလသမဂ္ဂရဲ့အစိုးရခန်းစာမှာမြောက်ကိုရီးယားနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဥပဒေတွေကိုကြည်ကြပြောင်းလဲဖို့တိုက်တွန်းထားပါတယ်။အစီရင်ခံစာပါအချက်လက်တွေကိုသုံးသပ်အကဲခတ်ပြီးတဲ့နောက်တာမန်လူနေမှုဘဝလိုအပ်ချက်တွေကိုရရှိဖို့ကြိုးစားရုံတက်တဲ့နဲ့နိုင်ငံသားတွေကိုဖမ်းဆီးထိန်းသိမ်းအရေးမယူသင့်တယ်လို့ချိမ့်ချောက်ငွေညစ်တာလည်းမလုပ်သင့်ပါဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးမီရှယ်ဘာရှလက်ကပြောပါတယ်ခင်ဗျာ
။ကိုရမင်းထွန်းပြတ်ပြတ်သွားတာပါရှင်။သာသာရှင်တွေနားဆင်လို့တဲ့ဒေသချင်းတွေကိုတောင်းယူလို့တဲ့ဝေဖန်ကြံပေးစာတွေကိုပေးပို့လို့တဲ့ဆိုရင်ကျမတို့ရဲ့စာတိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်တယ်လီဖုန်းနံပါတ်ကတော့1-239-382-9554ဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပြချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51တခါလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်ကောက်နှုတ်ချက် Indian အသုံးအင်္ဂလိပ်သင်ခန်းစာခါတိုက်စနစ်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လဲထုတ်လွှင့်ချက်အစီအစဉ်မှာနားဆင်ရမှာကတော့
ဆိုရင် SDA ကိုထိုးလိုက်ပါဆိုတာဒီ NLD ဆိုရကတော့ရိုးချင်းစွာနဲ့သူကပြောတာပေါ့။ဒါပေမဲ့တက်ဖက်ကတက်မတော်ဘက်ကအဲ့ဒါကိုသူကကြိုတင်ကတ်သက်ချက်တွေလုပ်ထားတယ်။ဒါကတက်မတော်
UNFC ပြောခွင့်ရဦးထွန်းစောဖြစ်ပါတယ်။မြမငင်ချန်ရေးခရီးအတွက်ဘာတွေအခက်အခဲဖြစ်နေသလဲဆိုတဲ့ဟာဆွေးနွေးထားကြတာကိုနားဆင်နိုင်ပါလိမ့်ရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြမပြည်ချောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အားပေါ်မပြတ်ဒေါခင်မျိုးတက်နဲ့တူကောက်နှုတ်စူးစီးတင်ပြထားတာကိုနားဆင်ကြရမှာပါရှင်။ Online သတင်းစာ New Age မှာရိုဟင်ဂျာတွေကိုတပ်ဖြတ်ခြင်းပေါ်မှာမြန်မာနိုင်ငံရဲ့အလွန်ဆိုးဝါးလာတဲ့တရားစီရင်မှုဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ကိုမေလ29ရက်နေ့စွဲနဲ့ဖတ်ရပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုရှောင်ဖို့ပြည်ရဲ့မျိုးစုံကိုတုံ့ပါတယ်။ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးကြိုးပမ်းမှုတွေကိုနှောက်ယှက်ဟန်တားဖို့ရိုဟင်ဂျာပြဿနာတွေကိုမမှန်သတင်းတွေဖြန့်ချိဖို့ရိုဟင်ဂျာတွေကိုလူမျိုးတုံးစီလိုတဲ့ရည်ရွယ်ချက်နဲ့အကြမ်းဖက်မှုအပေါ်နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိုဟန့်တားဖို့စတဲ့လှုပ်ရက်တွေဟာရိုဟင်ဂျာတွေပေါ်ဆန့်ကျင်မှုအတိမတ်မပြုမှုကိုနောက်တစ်ကြိမ်ပြသလိုက်တာပဲဖြစ်တယ်လို့ဆောင်းပါးကိုအစချီထားပါတယ်။2019ခုနှစ်မှာရခိုင်ပြည်နယ်အနောက်ပိုင်းကိုစစ်တပ်ကစစ်ဆင်ရေးဆင်းတဲ့အချိန်အင်းဒင်ရွာကရိုဟင်ဂျာမွတ်စလင်10ယောက်ကိုတပ်ဖြတ်မှုနဲ့ထောင်ချထားတဲ့စစ်သား9ယောက်ကိုမြန်မာအစိုးရကပြန်လွှတ်လိုက်တယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးမှာရဲတပ်ဖွဲ့ဝင်တွေနဲ့ရွာသားတွေဟာအင်းဒင်တရွာလုံးကလူတွေကိုမောင်းထုတ်ခဲ့ပြီးရွာထဲမှာလူရဲဖျက်ဆီးခဲ့ကြတယ်လို့လည်းရေးသားပါတယ်။2019ခုနှစ်စက်တင်ဘာလ1ရက်မှာစစ်သားတွေနဲ့ရဲသားတချို့ဟာအကြမ်းဖက်သမားတွေလို့ဆွဆွဲပြီးရိုဟင်ဂျာ10ယောက်ကိုဖမ်းဆီးခဲ့ပါတယ်။သူတို့ကိုတတ်ပြီးမြေတွင်းထဲမှာမြုပ်ထားခဲ့ကြတာကိုရိုက်တာသတင်းတောက်နှစ်ယောက်က2018ခုနှစ်ဖေဖော်ဝါရီလထဲမှာရေးသားခဲ့ပါတယ်။AB လာထဲမှာတော့ဒီအမှုကိုစုံစမ်းစစ်ဆေးခဲ့ပြီးအရာရှိစစ်ဗိုလ်4ယောက်နဲ့တပ်သား3ယောက်ကိုယာရုကထုတ်အလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်စီချလိုက်တယ်လို့ဖော်ပြခဲ့ပေမဲ့အသေးစိတ်ကိုတော့မထုတ်ပြန်ခဲ့ပါဘူး။အဲ့ဒီထောင်ကျစစ်သည်9ဦးဟာထောင်ဒဏ်10နှစ်စီရင်ချက်ချခံခဲ့ရပေမဲ့ထောင်သက်တစ်နှစ်မပြည့်ခင်လွတ်မြောက်သွားတယ်လို့သတင်းတွေမှရေးသားကြပါတယ်။ဒီသတင်းကိုရေးလို့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ချခံခဲ့ရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ကတော့ထောင်ဒဏ်10နှစ်မှာပြစ်ဒဏ်16လကျခံခဲ့ရပြီးတဲ့နောက်2019ခုနှစ်မေလ6ရက်မှာသမရရဲ့လွန်ငင်းသက်သာခွင့်နဲ့ပြန်လွတ်လာခဲ့ပါတယ်။မြမတက်မတော်ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ကပြစ်မှုကျူးလွန်တဲ့ဘသူကိုမဆိုခွင့်လွှတ်စရာအကြောင်းမရှိဘူးလို့ပြောခဲ့ကြောင်းသတင်းတွေမှာဖော်ပြရေးသားကြပါတယ်။မြမခေါင်းဆောင်တွေအားလုံးရဲ့အရေးယူဆောင်ရွက်မှုတွေ၊ကြီးညာချက်တွေနဲ့ဂရိစကားတွေဟာတရားမျှတခြင်းအောင်ဆောင်တဲ့ပြယုတ်တသက်တာဖြစ်တယ်လို့လည်းရေးသားထားတာကို New Age Online သတင်းစာမှာဖတ်ရှုရပါတယ်ရှင်
။ကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်လှုပ်ဆောင်တဲ့ဝါရိုရဲ့ပန်းနယ်လီမာမှုဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်ဒိုမီနစ်လူစီဘာရဲ့ဆောင်းပါးကိုမေလ28ရက်နေ့ထုတ် The Diplomat စာဆောင်မှာဖတ်ရပါတယ်။သူတို့ကိုမြန်မာနိုင်ငံရဲ့မူရည်ရာစာတွေဒါမှမဟုတ်တရုတ်ဘက်တော်သားတွေလို့မြင်နေကြတဲ့ပုံရိပ်ကိုဝါတိုင်းရင်းသားတွေကဖယ်ရှားဖို့အတွက်စူးစမ်းနေပါတယ်တဲ့တကယ်တော့ဝါတို့ရဲ့ဌာနမှာနေထိုင်သူအများစုမှာမြန်မာမှတ်ပုံတင်မရှိကြပဲသူတို့မှာဆေးရစတန်းကအစတေးဝန်မရှိတယ်လို့အရာရာဟာအတီးတကျရဲ့လို့မရှိပဲအမြဲပြောင်းလဲနေတာမို့ရှင်တန်ရေးအတွက်ကို့ချောက်ပေါ်ကိုရက်ကြရတာပါဒါပေမဲ့သူတို့ရဲ့ UWSC လက်နက်ကင်တပ်ဖွဲ့ဟာအရှိအရှာမှာအစိုးရမဟုတ်တဲ့အကြီးဆုံးလက်နက်ကန်တပ်ဖွဲ့ဖြစ်ပြီးတရုတ်မြန်မာဆက်ဆံရေးမှာအရေးပါတဲ့ဌာနကနေပါဝင်နေပါတယ်တဲ့ဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီး UWSC တည်ထောင်ခဲ့တဲ့ဝါရီဟာ
1989ခုနှစ်မှာအဲ့ဒီချိန်ကအစ်စ်ဆိုးကနဲ့ငင်းချင်းသဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တာကြောင့်အခုဆိုအနှစ်30ပြည့်ခဲ့ပါပြီ။ဧပြီလ18ရက်နေ့ကစပြီး3ရက်ကြာအကြီးအကျယ်ကျင်းပတဲ့ဒီခန်းနာမှာသူတို့ရဲ့ကြီးမားတဲ့စစ်အင်အားကိုပြသခဲ့ရုံမကဒေတာရင်တရုတ်ရင်ကျင်းမှုနဲ့နိုင်ငံရေးဩဇာအရှိန်အဟုန်နဲ့လွှမ်းမိုးနေတဲ့ကြားကပဲဝါတိုင်းရင်းသားတွေရဲ့ခိုင်မာတဲ့ရင်ကျင်းမှုရှိချောင်းကိုပါပြသခဲ့ပြီးသူတို့ကိုပြည်ထောင်စုမြန်မာနိုင်ငံအတွင်းကကိုပိုင်အုပ်ချုပ်ခွင့်ရဒေတာတစ်ခုဖြစ်နေတရားဝင်အသိမှတ်ပြုပေးဖို့ဝါခေါင်းဆောင်ပေါ့ယူချန်းကထပ်လောင်းပန်ကြားခဲ့ပါတယ်ဒီပွဲအတွက်မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုဖိတ်ကြားခဲ့ပေမဲ့မတက်ရောက်ခဲ့တဲ့အတွက်သူဟာလဲသူ့ရင်သမရဦးသိန်းစိန်လိုပဲထိထိရောက်ရောက်မလုဆောင်နိုင်တာကိုပြသနေတယ်လို့ရှေ့ဆက်မတိုးနိုင်သေးတဲ့ NCA ငင်းချမ်းရေးစာချုပ်နဲ့အမျိုးသားပြန်လည်တင့်မြန်ရေးအတွက်ဆက်ပြီးစ조사နေတာတွေ့ရတယ်လို့ဝေဖန်ပါတယ်။ဝဒေတာကန်တွေကတော့သူတို့ဟာနှစ်ပေါင်းများစွာလှစ်လျူရှူတာကိုခံနေရတာကြောင့်အခုချိန်မှာသူတို့ကိုမြန်မာအစိုးရကနားလည်တင်ပါပြီလို့ဆိုပါတယ်။ဘိန်းဆိုင်ပြိုးလေးရှိတဲ့တောင်သူတွေအတွက်ရဘာလူအပင်မျိုးနဲ့အစားထိုးဖို့စ조사နေတယ်လို့ခဲမဖြူထုတ်လို့ရင်းနဲ့လုပ်ငန်းအပြောင်းအလဲတွေလှုပ်လာနေတဲ့သူတို့ကိုမူရရာစားတွေအဖြစ်မြင်နေတာကိုပြောင်းလဲစေချင်ကြတဲ့အပြင်မြန်မာနိုင်ငံတည်းကတိုင်းရင်းသားအုပ်စုတစုအနေနဲ့ရပိုင်ခွင့်အပြည့်ပေးဖို့ရောကိုပိုင်အုပ်ချုပ်ခွင့်ပေးဖို့ကိုပါတောင်းဆိုနေကြတယ်လို့ရေးသားထားပါတယ်
အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချထားပါတယ်ရှင်
ဒီကိရိမနဲ့တင်ပြမယ် idiom အသုံးကတော့
a rude awakening
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု r u d e rude ကရိုင်းပြတာဒါမှမဟုတ်ရုပ်တရက်အထိတ်တလန့်ဖြစ်စီတာ a w a k e n i n g awakening က awake ဆိုတဲ့အိယာကနိုးနေတယ်လို့၄ပေရတဲ့စကားကနေဆင်းသက်လာတာဖြစ်ပြီး awakening ကတော့နိုးကြလာတာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာနောက်အတိပဲတမျိုးကတော့အမှန်တရားကိုသိလာတာအတိတရားရစီတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ရုပ်တရက်ကြီးအလန့်တကြားအိယာကနိုးထလာတာပေါ့ idiom ဆိုတဲ့တပိုက်ဒီပဲကတော့အမှန်တရားကိုသိလာတော့လူတဦးတွေသိကိုထိတ်တလန့်တုန်လှုပ်ဖြစ်စေတာစိတ်ဆင်းရဲမှုကြီးစေတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့နဖူးတွေ့ဒူးတွေ့ဖြစ်လာတယ်တနည်းအမှန်ကိုသိလာတဲ့အခါမှာကို့နဖူးကိုရိုက်ပြီးအကျိုးနှဲပါရောလားမလွယ်ပါလားလို့ပြောရမယ့်အခြေအနေမျိုးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crowe ရဲ့ဥပမာကိုနားဆင်ကြကြရအောင
် You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
Johnny, မိမိဘာတွေကတော့မင်းကိုသိပ်ပြီးအလိုလိုက်ထားကြတာ။မင်းကိုငါပြောမင်း။မင်းဟာမင်းနေရတော့မင်းဆိုရင်တော့မင်းတော့တကယ်မလွယ်ဘူး။အကျိုးနဲ့လိမ့်မယ်လို့အသေးပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
နဖူးတွေဒူးတွေကြတော့မလွယ်လာတဲ့အခြေအနေမျိုးလူကိုသိစိတ်ဆင်းရဲစေမယ့်အကျိုးနဲ့မဲ့အခြေအနေမျိုးဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
rude awakening
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒလလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်အခုကိုသားညုံအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေ့လာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းဒီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ငင်းငယ်ရေးခီးဘာတွေများအခက်ကြုံနေရတယ်လဲဆိုတာပါမြန်မာနိုင်ငံရဲ့ဒီငင်းငယ်ရေးလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ရည်မှန်းထားတဲ့ NLD အစိုးရလက်ထက်မှာငင်းငယ်ရေးလုပ်ငန်းစဉ်တွေရာရှေ့မတိုးတာပဲနဲ့ရှိပြီးသားဒီပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြိပခအစ်အချို့ပါတိုးလာနေပါတယ်ဒီနေ့လုပ်ငန်းစဉ်တွေရှေ့တိုးနိုင်တဲ့ဘုအတွက်ဘာတွေအခက်ခဲကြုံနေရသလဲဆိုတာကိုကျွန်တော်တို့ daily life season မှာဆွေးနွေးမှာဖြစ်ပါလေအဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးပင်နိုင်ကျွန်တော်ဖိတ်ခေါ်ထားပါလေပထမတူကတော့ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တယ်။နောက် ENC ရခိုင်မျိုးသားကောင်စီရဲ့အတွင်းမှုလည်းဖြစ်တယ်ဦးထွန်းစောဖြစ်ပါတယ်။နောက်တူကတော့တိုင်းသားကောင်းဆောင်တူဖြစ်ပါတယ်။သူကဒီလက်ရှိမြန်မာနိုင်ငံညီငယ်လူငန်းစီတီမှာလည်းတဲ့ပါဝင်နေတဲ့လူဖြစ်ပါတယ်။ပုံမူခွန်ဦးကပါ။ဦးထွန်းစောတော့လီလိုင်းပေါ်ရောက်နေပါပြီခင်ဗျာ။ဦးခွန်ဦးကလီလိုင်းပေါ်မရောက်သေးပါဘူး။ကျွန်တော်အရင်ဆုံးဦးထွန်းစောကိုဖိတ်ခေါ်ချင်ပါတယ်။ဦးထွန်းစောကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ
်။ကိုထွန်းစောကြီးခုနကကျွန်တော်ပြောသွားလို့ပါပဲ။ညီငယ်လူငန်းစီက NLD အစိုးရဒီသူမူဝါဒထဲမှာတကယ့်ကိုထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်ဒါပေမဲ့လည်း NLD အစိုးရလက်ထက်မှာပဲဒီညီနေလုပ်ငန်းစဉ်တွေကရှေ့မတိုးနိုင်မနဲ့ပြောရမယ်ဆိုရင်အေလိုမျိုးပြိပခတစ်တီထပ်ပြီးပေါ်လာတာနောက်စီးတင်းမမှုတွေကြုံနေရတာဒါမျိုးတွေထပ်ထပ်ဖြစ်နေတယ်ခင်ဗျကျွန်တော်အရင်ဆုံးသိကျင်တာကတော့လက်ရှိ UNFC နဲ့ဆက်ဆက်နေတဲ့အခြေအနေပါ UNFC မှာပြောရမယ်ဆိုရင်တော့မွန်တို့ဘာတို့ကတော့ဒီမွန်ပြည်သက်ပါတီဘာတို့ကတော့ဒီ NCA ထိုးလိုက်ပြီပေါ့နော် UNFC ရဲ့ NCA ထိုးနိုင်ကြီးအလားလား UNFC ရဲ့နောက်ဆုံးဒီညီနေလုပ်ငန်းစဉ်နဲ့ပတ်သက်တက်ထူးခြားချက်လေးသိပြစီ
ခုနောက်ဆုံးအခြေအနေကတော့ကျွန်တော်တို့ကြံနေတဲ့အခွင့်အရေးပေါ့ဗျာဒီ UNFC ထဲမှာနှစ်ဖွဲ့ပေါ့နော် LDU လောက်ဒီမိုကရေစီရုံးနဲ့မွန်ပြည်သက်ပါတီတို့အဲ့မဲ့ရထူပြီးတဲ့နောက်ပိုင်းမှာကျန်နေတဲ့အခွဲ့မှာကျွန်တော်တို့ဒီ KNPP ရှိတယ်ကျွန်တော်တို့ ANC ရှိတယ်နောက်ပြီးတော့မှ SSPP ရှိတာပေါ့ဗျာဆို SSPP ကတော့သူကဒီတန်း bilateral နဲ့နောက်ပြီးတော့မြောက်ပိုင်းမှာမေးအခွဲ့မှာပါဝင်ပြီးတော့သွားနေတယ် KNPP ကလည်းပဲကျွန်တော်တို့ bilateral အနေနဲ့သွားနေတယ်ဆိုကျွန်တော်တို့ ANC ကိုကြတော့ဒီတက်မတော်ဘက်ကဒီတက်ဖွဲ့မရှိအကြောင်းကိုဝန်ခံရမယ်ပြီးဒီ SCA လက်မှတ်ရထူပြီးမှဒီဇွန်ဆွေးနွေးကိုလာရမယ်ဆိုပြီးတော့အဲ့လိုမျိုးကန့်သက်ထားတယ်ပေါ့အဲဆိုတဲ့အခါကျတော့ဒီ bilateral ဆွေးနွေးမှုကတော့ကျွန်တော်တို့ ANC အဖွဲ့အစည်းနဲ့မရှိဘူးဆို KNPP တို့နဲ့ SSPP တို့နဲ့ bilateral အဲဒီဂျူဂျာဂျူဂျောပေါ့နော်ဒီကြားထဲမှာရပ်ပန်းရကဆွေးနွေးတာတော့တွေ့ရပါတယ်ဒါပေမဲ့ NCA လမ်းကြောင်းဘက်ကတော့မရောက်နိုင်ကြသေးဘူးပေါ့ဗျာဆိုရင်ခုနပြောတဲ့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေအဲမှာလည်းပဲအမတော်ရဲ့ကြိုးစင်းကတ္တချက်တွေနဲ့သူရဲ့ဟိုပါပေါ့ဒီတစ်ဖက်သက်သတ်မှတ်မှုအောက်မှာပဲသူတို့တွားနေရတာဖြစ်တယ်အဲ့လိုအနေထားမှာရှိတယ်ပြီးရင်နောက်တစ်ခုကကြတော့ဒီအားလုံးပါဝင်ရေးဆိုတဲ့အခြေခံအောက်မှာလုပ်ခဲ့ကြပေမဲ့လို့လက်ရှိကတော့ဒီအားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်ဘူးအဲကျွန်တော်တို့ဒီအရင်တုန်းကတော့ NCCD အနေနဲ့လုပ်ခဲ့တာပေါ့နော် NCCD အနေနဲ့လုပ်ခဲ့တဲ့အခါမှာဒီ NCCD မှာပါဝင်တဲ့အခွဲ6ဖွဲ့ထဲကသူက6ဖွဲ့ကိုဥသိမ့်သိမ့်ဆိုရကတက်မတော်ကအတိမတ်မပြူဘောနော်ဆိုအားလုံးပေါဝင်ရေးကမရှိတဲ့ခါကြတော့ဒီအခြေခံအကြောင်းတရားကဒါကပြဿနာဖြစ်လာတာဘောနော
်ဟုတ်ကဲ့
ဥပမာဒီတိုင်းပြည်ရဲ့ဖွဲ့စည်းပုံရေးဆွေးဖြစ်စဉ်တွေမှာအားလုံးပေါဝင်ပြီးပေါ်ဆောင်ခဲ့မယ်ဆိုရင်ဒီနေ့လိုမျိုးအခြေအနေပေါ့လေဒီဖွဲ့စည်းပုံအကျတိပြဿနာရောက်ချိန်မှာရောက်မှာပေါ့အခုလည်းပဲအားလုံးပေါဝင်မှုနဲ့ရေးဆွေးခဲ့တဲ့ဒီ NCA ဟာအားလုံးပေါဝင်မှုမရှိတဲ့ခါကြတော့ဆက်သွားဖို့ခက်နေရပြီပေါ့ဗျာဆိုအားလုံးဆိုရမှာတော့ကျွန်တော်တို့ဥသိမ့်စိတ်ဆိုရလက်ထက်မှာတွေးဆုံဆွေးနွေးတုန်းကပါဝင်ခဲ့တဲ့တိုင်းဒေသလက်နက်ကတော်လိုင်းအဖွဲ့ CEO 21ခွဲလုံးကိုအနည်းဆုံးအားဖြင့်ပါဝင်ခွင့်ရှိဖို့လိုတယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့နော်ဒီ NCA ကိုတော့ဒီမကြေမလည်နဲ့သူတို့ကတက်တုပ်ရိုက်ပြီးတော့မှ2015အောက်တိုဘာမှာလက်မှတ်ရေးထိုးခဲ့ကြတယ်အဲ့ဒီနောက်ပိုင်းမှာအားနည်းချက်တွေပေါ်လာတယ်ဆိုရင်ဒေါ်စုအစိုးရလက်ထက်ရောက်တဲ့ခါကျတော့ဒီ NCA မှာအားနည်းချက်တွေကိုပြန်ပြုပြင်ဖို့ဆိုပြီးတော့မှကျွန်တော်တို့ဒီ UNFD ဘက်က DBN အနေနဲ့ပေါ့လေအဆိုပြုချက်ရှစ်ချက်လုပ်ပြီးတော့မှကျွန်တော်တို့အားနည်းချက်တွေကိုပြုပြင်ဖို့အဆိုပြုတယ်ဒါပေမဲ့တက်မတော်ဘက်ကအဲ့ဒါကိုလည်းပဲလက်မခံဘူးပေါ့ဗျာ
ကျွန်တော်ဒီနေရာမှာနည်းကြားဖြတ်မိချင်တာကဒေါန်ဆန်းစုကြည်နဲ့အစိုးရဘက်ကနေပြီးတော့သူတို့ဘက်ကပြောနေတာက NCA ကိုထိုးလိုက်ကြပါတိုင်းသားတွေထိုးလိုက်ကြပါထိုးလိုက်ပြီးလို့ရှိရင်တခြားနိုင်ငံရေးဆွေးနွေးပွဲတွေဖရက်ကိစ္စတွေဆွေးနွေးကြရအောင်ဆိုရယ်ပြောတဲ့စကားရှိပါတယ်ခင်ဗျာပြောမယ်ဆိုရင်အခုက NCA ကထိုးတဲ့အဖွဲ့ကထိုးတယ်မထိုးတဲ့အဖွဲ့မထိုးတဲ့ခါကျရှေ့ဆက်ဖို့တည်းနဲ့ခက်နေတဲ့သဘောသူတို့ဘက်ကမြင်ပုံရတယ်အဲ့တော့ထိုးလိုက်ပါကျန်တဲ့ကိစ္စနိုင်ငံရေးကိစ္စဆက်ပြောမယ်လို့ပါပါတယ်ဒါပေမဲ့ထိုးဖို့အတွက်ဘာကြောင့်တိုင်းသားတွေဘက်ကခက်နေရလဲခင်ဗျာ
ဟုတ်ကဲ့ခုနကျွန်တော်ပြောတဲ့အတိုင်းပဲလေဒီ NCA ကိုထိုးလိုက်ပါဆိုတဲ့အချိန်မှာသူတို့ကကြိုတင်ဒီကန့်သက်ချက်တွေရှိတယ်ပေါ့ဗျာအဲ precondition တွေကိုဒီတက်မတော်ဘက်ကချမှတ်ထားတာတွေရှိတယ်တစ်ဖွဲ့နဲ့တစ်ဖွဲ့မတူဘူးပေါ့နော်ဆိုကျွန်တော်တို့ဒီခုနပြောတဲ့ UNFD ပါဆိုလို့ရှိရင်ကြံတဲ့ဖွဲ့တွေထဲမှာဟိုမှာကျွန်တော်တို့ ASC ဆိုလို့ရှိရင်တက်ဖွဲ့မရှိကြောင်းကိုဝန်ခံရမယ်ဒါမှပဲ NCA ထိုးလို့ရမယ်အဲ့လိုမျိုးပြောတယ်ပြီးရင်တပြိုင်တည်းမှာဟိုမှာမြောက်ပိုင်းမှာမေးဆိုတဲ့အချိန်မှာလည်းပဲဒီညီနောင်၃ဖွဲ့ကိုသူတို့ကနေပြီးတော့မှလက်နက်ကလမ်းစဉ်ကိုစွန့်ရမယ်နော်လက်နက်ကလမ်းစဉ်ကိုစွန့်မှပဲသူတို့ကဒီ NCA မှာပါဝင်လက်မှတ်ရေးထိုးခွင့်ပေးမယ်ဆိုပြီးအဲ့လိုကြိုတင်ကန့်သက်ချက်တွေလုပ်တယ်ဗျဆိုတော့ NCA ကိုထိုးလိုက်ပါဆိုတာဒီ NLD ဆိုရကတော့ရိုးချင်းစွာနဲ့သူကပြောတာပေါ့ဒါပေမဲ့တက်ဖက်ကတက်မတော်ဘက်ကအဲ့ဒါကိုသူကကြိုတင်ကတ်သက်ချက်တွေလုပ်ထားတယ်ဒါကတက်မတော်ရဲ့ဟောပေါ့တရေတိထုတ်ကင်ထားတဲ့သူ့ရဲ့အသေးရက်တီတဲ့ရက်တီချက်ပေါ့နော်ဒီဥသိမ့်စိတ်ဆိုရလက်ထက်တုန်းကသူအတိမတ်မပြုတ်ခဲ့တဲ့ NCCD ရဲ့အဖွဲ့ဝင်
6ဖွဲ့ကဒီနေ့သူတို့ကြိုတင်ကတ်သက်ချက်တွေနဲ့သူတို့က NCA မှာပါဝင်လာဖို့အဲ့လိုမျိုးလုပ်နေတာဖြစ်တယ်။ဆိုတော့ဇာကရီကနေဒီအတူတကွ NCA ကိုလုပ်ပြီးမှနော်ကျွန်တော်တို့လက်မရေးထိုးကနီးမှာအတိမတ်မပြူဘူးဆိုပြီးတော့မှအဲ့လိုကတ်ပြီးမှလုပ်တဲ့ခါကျတော့ဒါယုံကြည်မှုကိုထိခိုက်ခဲ့တယ်ပေါ့ဗျာနော်အဲ့ဒီမှာတစ်ဆင့်ပေါ့အဲ့ဒါ2015အောက်တိုဘာမှာဖြစ်ခဲ့တဲ့ယုံကြည်မှုထိခိုက်တဲ့ပြဿနာပြီး2015 2016 2019အခု2018ဒီသွားလိုက်တဲ့ခါကျတော့ဒါလက်မရေးထိုးထားတဲ့အဖွဲ့အစည်းတွေကြားထဲမှာအကောင့်တွေဖော်မှုဖြစ်ခြင်းကိုကျွန်တော်တို့ကြည့်တဲ့ခါမှာကြားတဲ့ခါကျတော့ဒီ NCA အတိုင်းတော့သဘောတူညီချက်တိုင်းအကောင့်တွေဖော်နေတာကိုမတွေ့ရဘူးနေပါအားနည်းချက်တွေအများကြီးဖြစ်လာတယ် NCA လက်မရေးထိုးပြီးတော့တိုက်ပွဲတွေပြင်ဆင်ကြတယ်ဆိုတဲ့ခါကျတော့ဒီအခြေအနေအောက်မှာSDA ကိုမထိုးရသေးတဲ့တိုင်းသားလက်နက်ကန်တော်လှန်ရေးဖွဲ့စည်းတွေနဲ့ဘယ်လိုထိုးနိုင်မလဲ။ဒါကိုယုံကြည်မှုကိုရောရရှိအောင်လက်ရှိအစိုးရတပ်မတော်ဘက်ကပြသဖို့လိုတယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျာ
။အထူးသဖြင့်ထုတ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ NCA မှာအားနည်းချက်တွေရှိနေတယ်ဗျာ။ဒီအားနည်းချက်တွေကိုပြုပြင်ဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်။အဲ့ဒီအားနည်းချက်တွေကိုပြုပြင်ဖို့အတွက်ကျွန်တော်တို့ဒီ UNFDPN ကနေပြီးတော့မှနော်အစိုးပြုချက်ရှစ်ချက်လုပ်ခဲ့တာအဲ့ဒါပဲ။အဲ့ဒီအစိုးပြုချက်ရှစ်ချက်ကိုကျွန်တော်တို့ဆက်ကုန်းလာကြအောင်ဆွေးနွေးခဲ့ရတယ်။အဲ့ဆွေးနွေးခဲ့ပြီးတော့မှအဲ့ဒီမှာရလက်ကလည်းပဲသိဆိုမှုတွေဖြစ်နေတယ်ဒါပေမဲ့သူတို့အဲ့ဒီ DPN ထဲကနေပြီးတော့မှအဖွဲ့အစည်းနှစ်ဖွဲ့ကလက်မရေးထိုးသွားတယ်အဲသူတို့ကတော့ဒီငြိမ်းချမ်းရေးကော်မရှင်နဲ့ DPN ကြားမှာ5ချိန်မြောက်နော်ဆွေးနွေးမှုရလက်ကိုသူကအခြေခံပြီးတော့လက်မထိုးတယ်ဒါပေမဲ့အဲ့ဒီဆွေးနွေးမှုရလက်ကနေပြီးတော့သူတို့အဖွဲ့အစည်းနှစ်ဖွဲ့ကလည်းလက်ရှိအခြေအနေမှာအကောင့်တွေ follow မရဘူးအဲ့လိုမျိုးတွေပေါ့ဗျာဒါအချင်းချင်းဖြစ်ခဲ့တာပေါ့ကျွန်တော်ခုနကလာတာဆွေးနွေးမှုဟုတ်ကဲ့
ကုထွန်းဆိုတော့ခဏလေး live ပေါ်မှာညီပြပေါ့ခင်ဗျာကျွန်တော်သရော့ရှင်တွေတချို့ဒီ live ပေါ်ရောက်လာလို့တို့လှည့်ပေးကြမှာတယ်သရော့ရှင်တူဖြစ်တဲ့ကု slide ဖွေကွန်ဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဓိကဟန်တာနေတာတော့တတ်မတော်ပဲလို့ခေါ်မှာပေါ့နော်ဘာဖြစ်လို့လဲဆိုရင်သူတို့က NCA လမ်းကြောင်းကိုခင်းထားတဲ့ NCA မှာသူတို့မတိုက်ဆုံးက UPDJC ရဲ့အခမ်းအနား UPDJC မှာဥပမာစစ်တီးရစစ်ပြင်းလုံးညီလာခံမျိုးမှာချက်မှတ်မဲ့မူပေါင်းလေးဆိုရင်တော့ UPDJC မှာရင်သဘောတူရတယ်အဲ့တော့ UPDJC မှာပဲ2008ဖွဲ့စည်းပုံလိုပဲတတ်မတော်က25ဘက်ခိုင်နှုန်းချုပ်ပါနေတယ်တတ်မတော်မထောက်ခံဘဲနဲ့ဘာ2008သဘောတူညီချက်ကိုမှချက်မှတ်လို့မရဘူးအဲ့တော့ကြံတဲ့ဥစ္စာတွေကိုထားလိုက်ဒီဒီဒီကျေးရှိအခန်းကန္တာကမင်းချင်းကိုလည်းသူတို့ကဟန်တာနေတာဖြစ်တယ်အဲ့တော့ဖြစ်တိုက်နေတယ်ဆိုတာလည်းပဲသူတို့အခွင့်အရေးသူတို့ဖြစ်တယ်ဖြစ်အောင်ပဲသူတို့ကတိုက်နေကြတဲ့ခါကြတော့ဒီပြည်လုံးကြီးလာခါရပ်တားသွားတာလေဒီဒီကျေးရှိအခန်းကန္တာကတမရော250ခန့်နှုန်းပါရတယ်တမရောမဖောက်ခံနိုင်တဲ့မြင်ရတဲ့ကိစ္စကဘာမှ NCA တခုလုံးကိုလည်းစိုက်ခတ်မှဖြစ်တယ်အဲ့တော့ဒီတိုင်းဖြစ်နေနေဆိုရင်တော့ရှင်းလာလာတော့ဒီတမရောကမဆုံးဘူးဆိုရင်တော့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာကို slide ဝေကိုကျေးဇူးပါတော့ရှင်ကို slide ဝေကကတမရောဟန်တာတယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ခုနကတမရောကတော့ဟန်တာဖြစ်နေတဲ့သဘောကတော့သရရှင်တို့များမြင်ကြတယ်ကျွန်တော်သိချင်တာကအစိုးရရဲ့သဘောဒါလက်ရှိ NLD အစိုးရရဲ့ညီငယ်ရင်းနဲ့ယက်တီကျက်သူရဲ့အားထုတ်မှုကတော့တကယ်တမ်းလုံလောက်လောက်ဖြစ်ပါရဲ့လားခင်ဗျာ
ကျွန်တော်တို့ဒီ second large ဆွေးနွေးခဲ့တဲ့တွေ့ကြုံရဆိုလို့ရှိရင်တော့အစိုးရဘက်ကသူကသဘောထားယက်တီကျက်ကတော့မှန်တယ်သူတို့ကဘာလဲဆိုတဲ့ကကြတော့ NCA အပြင်ဒီသူတို့ကဆွေးနွေးလို့မရဘူးဆိုတော့ကြိုတင်ကက်သက်ချက်မရှိဘူးဒီတက်မတော်ဘက်ကကြတော့ NCA မှတပတ်အားမရှိဘူးဆိုပြီးအဲ့ဒီတရသေးယက်တီကျက်ရှိတယ်ဒါကတော့ NLD ရဲ့ယက်တီကျက်ကတက်နဲ့ဆိုင်ရင်တော့သူဘက်ကမှန်တယ်လို့ပြောလို့ရတဲ့တစ်ချက်ရှိတယ်ပြီးရင်ဒီကျွန်တော်တို့ရဲ့ဆွေးနွေးခွဲမှာ NLD ရဲ့ယက်တီကျက်ကတော့ဘာလဲဆိုတော့အရာအားလုံးကသိစက်ကြီးနဲ့ဆွေးနွေးလို့ရတယ် Everything is negotiable ဆိုပြီးတော့မှအဲ့လိုဒီ NLD ရဲ့ဟိုပါတော့ဒီကျွန်တော်တို့ဆွေးနွေးရေးကိုယ်စားလှယ်ခေါင်းဆောင်ကအဲ့လိုမျိုးဟိုအမြဲလိုလိုပြောတာရှိတယ်ဒါပေမဲ့ပြဿနာပါလဲဆိုတော့ तू ကတက်မတော်ရဲ့သဘောထားကို तू ကကြော်လွန်လို့မရဘူးဒီတက်မတော်က NLD ကနေပြီးတော့မှ NLD တို့ရနေပြီးတော့မှဒီ NCA ကနေပြီးတော့မှနော်အပြုပြင်ပြောင်းလဲလို့တဲ့သဘောထားပြတော်ညာလဲပဲတက်မတော်ကနေပြီးတော့မှအပြုပြင်ပြောင်းလဲလို့မရဘူးဆိုတဲ့အခြေအနေအောက်မှာ तू လည်းလွန်ဆန်လို့မရဘူးအဲ့ဒါကြောင့်ဒီနေ့အားနေချက်ကပြဿနာပါလေဆိုတော့အခြေခံအားဖြင့်အခက်အခဲကအဲ့မှာအကျက်တိဆိုင်နေတာဖြစ်တယ် NCA မှာအားနေချက်ရှိနေလို့ဒီနေ့လက်မဲ့ရေးထိုးထားတဲ့အထူးသဖြင့် KNU အဖွဲ့ကြီးကတော့ NCA ပါအားနေချက်တွေကိုပြုပြင်ဖို့ဆိုပြီးတော့အဆိုပြုနေရပြီဖြစ်ပါတယ်ဒီဟာကပါလေဆိုတော့အစားမကောင်းခဲ့လို့အနှောက်မတေချာသို့သူလိုဖြစ်နေရတာဖြစ်တယ်ဒီအခြေခံပြဿနာကနိုင်ငံရေးပြဿနာဖြစ်ပေမဲ့နိုင်ငံရေးဒီနဲ့အဖြေရှာလို့တဲ့နိုင်ငံရေးစင်တာသဘောထားကတက်မတော်မှာအမှန်တကယ်မရှိဘူးဆိုတာကိုသက်သေပြနေတယ်။ဒါကြောင့်နောက်ဆက်တွဲပြဿနာတွေအနှိမ့်ထိုင်ုံတွေကထပ်ပြက်လာနေရတာလို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာဒီကုနာကိုထွန်းဆိုပြောထားတဲ့အထက်မှာကိုကျော်ရှင်မိတဲ့မိကုန်းလည်းအကျုံးမင်သွားမယ်လို့ထင်ပါတယ်ခင်ဗျာ။သူမိထားတာကတော့အဲဒီလက်မှတ်ထိုးတဲ့ NCA ဖွဲ့တွေချစ်ဖွဲ့ကနေပြီးတော့ဆယ်ဖွဲ့ထိတိုးလာပြီးမြေမတိုးနိုင်ဖြစ်တယ်လား။ဘာကြောင့်မှလဲတိကျသိကြမှာ။ကိုထိုးဆိုပဲပြန်မိကြမှာလေခင်ဗျာ။ ဒီလက်ထက်မှာပြဿနာတက်လို့ပြောမယ်ဆိုရင် AA ကိစ္စပေါ်လာတဲ့ကိစ္စပါခုနေ့ကတက်မလို့ကုစလေပြောခွင့်ရသူတူပြောသွားတယ် AA နဲ့ပတ်သက်လို့သူတို့ဆွေးနွေးနိုင်မယ်ဒါပေမဲ့ရခိုင်ဒေသမှာတော့အခြေချခွင့်မပေးဘူးဆိုတဲ့သဘောထားတက်မလို့မှာရှိပုံရတယ်ဒီအိတ်တိုင်းပြောသွားပါတယ်ခင်ဗျာကျွန်တော်သိချင်တာကကုထွန်းစော်ကလည်းရခိုင်မျိုးသားကောင်စီရဲ့တွင်မှုတယောက်ဖြစ်တဲ့ခါကျတော့ AA နဲ့ရခိုင်မျိုးသားကောင်စီရဲ့ဆက်ဆက်မှုရောဘယ်လိုရှိပါလဲ AA နဲ့ပတ်သက်လို့ကုထွန်းစော်ရဲ့သဘောထားရောဘယ်လိုရှိပါလဲ
ကျွန်တော်ခုနပြောတဲ့အတိုင်းပါပဲကျွန်တော်တို့နှစ်ဖွဲ့စလုံးကဒီ NCSA ချုပ်လုံတုံးကအတူတကွပါဝင်ပြီးတော့မှပေါ့နော်အဲဒီလုတ်ခဲ့ကြတယ်စစ်စစ်ညှိနှိုင်းမှုဆွေးနွေးရေးမှာတောက်လျှောက်ပါဝင်ခဲ့ကြပါတယ်ဥသိမ်းဆိုင်ဆိုရလက်ထက်မှာဒီငြိမ်းချမ်းရေးပေါ်ဆောင်ခဲ့အစကတည်းကနေ NCCT အဖွဲ့ဝင်ဖွဲ့စည်းအနေနဲ့ပါဝင်ခဲ့တာဖြစ်ပါတယ်ဆို NCSA ချုပ်ပေါ်လေဒီနောက်ဆုံးနှီးကိုချုပ်ကနှီးမှာအဲဒီအစိုးရတက်မတော်ဘက်ကကျွန်တော်တို့နှစ်ဖွဲ့စလုံးကိုအတိမတ်မပြူဘူးပေါ့နော်ခုနပြောတဲ့ NCCD အဖွဲ့ဝင်16ဖွဲ့တဲ့က6ဖွဲ့ကိုအတိမတ်မပြူတဲ့ထဲမှာကျွန်တော်တို့ဒီရခိုင်တဲကကျွန်တော်တို့အဖွဲ့စည်းနဲ့ခုနပြောတဲ့ ULA အဖွဲ့စည်းနဲ့ပါတာပေါ့ဗျာနော်ဆိုရင်နှစ်ဖွဲ့စလုံးကိုအတိမတ်မပြူတဲ့အချိန်ဒီအောက်မှာဒီ NCA ရဲ့ဘောင်ပြင်ပကိုကျွန်တော်တို့ကရောက်သွားတယ်ဆိုဒီနေ့ NLD ဆိုရတက်လာတဲ့အချိန်ဒီအောက်မှာကြတဲ့ခါကျတော့အဲကျွန်တော်တို့ ULA အဖွဲ့စည်းကအခုကတိုက်ပွဲပေါ်ဆောင်ရတဲ့အနေအထားကိုရောက်သွားတာပေါ့နော်သူတို့ကလည်းပဲကိုဒေတာမှာကိုအခြေချနေဖို့အတွက်စီရယူမန်းချက်ရှိတဲ့အတိုင်းသူတို့ဖော်ဆောင်နေတဲ့သူတို့စီမံကိန်းကိုလက်တွေ့ကျကျလုပ်နေပြီလို့ကျွန်တော်တို့အဲ့တိုင်းပဲမြင်တယ်။ဆိုဒီအခြေအနေကဘာကြောင့်ဒီလိုဖြစ်သွားတယ်လဲဆိုတဲ့အခါကျတော့တိုက်ပွဲကဒီအမှန်တော့ကျွန်တော်တို့ကနော်ဖော်ဆောင်စရာမလိုတဲ့အခြေအနေအောက်မှာဆိုလို့ရှိရင်တော့အရင်တော့ SCCD ခေတ်ကလေးကနေကျွန်တော်တို့ကအတူတကွအားလုံးပါဝင်အောင်လုပ်လိုက်မယ်ဆိုလို့ရှိရင်ဒီလိုမျိုးအခြေအနေကိုရောက်ချင်မှလည်းရောက်နိုင်ပဲလို့ကျွန်တော်ကအဲ့လိုမြင်တယ်
။ဟုတ်ကဲ့။
ဒီနေ့ကြားတဲ့ခါကျတော့ဒီအခုတကြောပြန်တိုက်ပွဲတွေပြန်ပြီးတော့မှဖြစ်လာရတဲ့အခြေအနေအောက်မှာကြတော့ဒီနေ့ NCA လမ်းကြောင်းဘက်ကိုလာပါဆိုတဲ့အခြေအနေအောက်မှာတော့ဒါတော်တော်လေးခက်ခဲတဲ့အနေအထားကိုရောက်သွားပြီလို့ကျွန်တော်ကမြင်ပါတယ်
။ဟုတ်ကဲ့ကျွန်တော်သရရှင်တူလီလိုက်ပေါ်မှာရှိပါတယ်။ကုဆိုးဝေဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ။ဦးထွန်းစော်ရှိပါတယ
်။ပြည်သူ့စစ်မဲ့ပတ်သက်လို့27ရာစုပင်လုံးကြီးလာခိုင်းတော့စူးစမ်းနေကြတာပေါ့ဗျာ။ပြည်တယ်ပြောမယ်ဆိုရင်အဲငင်းကြီးအဲ့အပြင်မှခံနေတဲ့ပုံကိုယ်ရှိတယ်လို့မကောင်းတက်လို့ရောက်နေတဲ့လူတွေလည်းရှိတယ်။ပြီးတော့ပြောကောင်းစားကောင်းလို့ရောက်နေတဲ့လူတွေလည်းရှိတယ်ပေါ့။ဆိုတော့အဲအနာတခြားစိတ်တခြားဖြစ်နေသေးတယ်။ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါပေါ့လေဟိုကျွန်တော်တို့ဒီဗုဒ္ဓဝင်ရာဇဝင်တွေအဲဗုဒ္ဓဝင်ပေါ့အဓိကတော့ဇက်တော်တွေမှာရှိပါတယ်။သဘုံအဆက်ရှိတယ်လို့သဘုံအတုတွေလည်းရှိတယ်။ပြီးတော့ကျွန်တော်တို့ဒီပြည်သူစစ်ကြီးကအနှစ်90ဟိုတိုက်ခဲ့တော့သဘုံဟိုမြန်မာနိုင်ငံမှာတပုံအစ်စ်တွေအစ်စ်တွေကလည်းတစ်ခါတစ်ခါမှာ290လောက်တိုက်လိုက်တော့အတုတွေဖြစ်သွားတယ်ဆိုတော့ဒီပြက်တန်ဒီပြက်တန်လေးကြောင့်ခုကြီးတွေကဟိုတက်လက်ကြောက်ကအဲတက်ရဲ့တက်လက်ကြောက်ကတပုံလေးကြောက်ကလက်နှစ်ကင်အားလုံးကြောက်နေရတယ်ပေါ့နော်ဆိုလို့ရှိရင်ကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုတရားမင်းကဘန်နီကပလိုက်တဲ့မပူသေးဘူးဆိုတော့ကျွန်တော်ကအဲကုလသမဂ္ဂငင်းငင်းတက်အနေနဲ့လာမှဟိုတီတီကျွတ်တတမလားငင်းငင်းကငင်းငင်းတပ်ဖွဲ့တွေရောက်လာမှပြည်သူတွေတက်တာမလားဆိုပြီးကျွန်တော်ပြည်သူအကျိုးပဲကျွန်တော်ရှေ့ရှုပြီးကျွန်တော်စဉ်းစားနေရပေါ့ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကိုစိုးဝေကျေးဇူးပါခင်ဗျာဒါကိုစိုးဝေရဲ့သဘောထားအမြင်ဖြစ်ပါတယ်ကျွန်တော်နောက်ထပ် Thrush 2ရဲ့စာပေးဖတ်ချင်ပါတယ်မောင်တက်တနာအမေရိကန်ပြည်အောင်စုကပါငင်းနေလူငန်းစင်တွေရှေ့တိုးနိုင်ဖို့အဓိကဟန်တာဖြစ်နေတာကတက်မတော်ခေါင်းဆောင်တွေကဖြစ်ပြီးတော့အစိုးရအုပ်ချုပ်မှုအောက်မှာမရှိပဲစင်မြိုင်အစိုးရသဘွယ်သူတို့တီးကြရက်တည်နေခြင်းအခြေခံဥပဒေပြင်ဆင်လို့မရအောင်လို့လွှတ်တော်တွေထဲမှာစစ်တပ်ကူစလဲတွေကိုထည့်သွင်းခြင်းအဖြစ်တနင်္ဂနွေလုံးပြစ်ခတ်ရက် CNC ကိုလက်မှတ်ထိုးအောင်မှာကြောက်ရွံ့နေတာကြောင့်လို့ပဲယူဆပါရတဲ့အထူးဖြစ်တော့စစ်ကောင်းဆောင်တွေအစိုးရအုပ်ချုပ်မှုမရောက်သေး၍ကာလပတ်လုံးစစ်ကောင်းဆောင်တွေရဲ့ညီငယ်ရေးစကားသံတွေအပေါ်မှာတန်တရားဖြစ်နေကြမှာမလွဲပါဘူးတဲ့ဒီချက်တွေဟာညီငယ်ရေးလုပ်ငန်းစဉ်တွေရှေ့တူဖို့အတွက်အစိုးရအတွက်ကြီးမားတဲ့အခက်အခဲတွေလို့ပဲယူဆပါတယ်ဆိုပြီးဖော်ပြပါတယ်နောက်ပိုင်းသူရေးထားစာရေးရှိပါကျွန်တော်အချုပ်ပြီးတော့ဖော်ပြတာပါဒါကတော့မောင်တက်တနာအမေရိကန်ပြည်အောင်စုကပါကျွန်တော်ဒါနဲ့ပတ်သက်လို့ပဲကိုထွန်းစော်ပဲမေးချင်ပါတယ်ခင်ဗျအစိုးရဘက်မှာရောညီငယ်ရေးလုပ်ငန်းစဉ်တွေမှာတကယ်ကိုသူတို့အတွက်အခက်ကြုံနေပြီလား
ဟုတ်ကျွန်တော်ခုနတင်ပြတဲ့အတိုင်းပါပဲဒီသူ့မှာအခက်အခဲကတော့ဒီတက်မတော်ရဲ့သဘောထားကိုသူကြော်လုံလို့မရဘူးဒီ2008ဖွဲ့စည်းပုံအရသူကတက်ကတက်လုပ်ကိုလုပ်မယ်အစိုးရကအစိုးရလုပ်ကိုလုပ်မယ်ဆိုပြီးတော့အဲ့လိုမျိုးဟိုစီးချရတယ်ပေါ့ဗျာနော်ဆိုရင်အဲ့ဒီချိန်ဒီအောက်မှာဒီအခုဒီတောင်ဆန်းစုကြည်အစိုးရကတက်မတော်ရဲ့ဒီစီးရေးလှုပ်ရှားမှုပေါ့နော်စစ်စင်ရေးတွေဟူသမျှမှာသူကဟိုတိုင်းရင်းသားလက်နက်ကတော်လည်းဖွဲ့စည်းတွေကိုဘလောက်ပဲတိုက်တိုက်ပေါ့ဗျာနော်အတုအနေနဲ့ဝင်ပြီးတော့မှတားရာဟန်တာမရှိဘူးအဲဥသိမ်းစိန်ဆိုတာလက်ထက်တုန်းကဆိုလို့ရှိရင်ဥမာဒီကျွန်တော်တို့ဒီမြောက်ပိုင်းဘက်မှာနော်တိုက်ပွဲပြင်းထန်တဲ့ကာလာတော့ကတော့သူဟိုတားခဲ့တာပဲနော်ဒီနေ့ကျွန်တော်တို့ NLD ဆိုရလက်ထက်အခု2016ကနေဒီနေ့အချိန်ကာလတည်သူကတားဆီးမှုမလုပ်တဲ့အပြင်စစ်တင်ရေးလုပ်ဖို့အတွက်ကိုပါသူကနေပြီးတော့မှခွင့်ပြုချက်တွေလုပ်ပေးနေတဲ့အနေထားကိုရောက်သွားတဲ့အခါကျတော့ဒီ NLD အစိုးရဟာနေပြီးတော့မှအတ္တမတော်နဲ့တသားရရှိရဆိုတဲ့အနေထားကိုရောက်သွားတယ်။အဲဒါကြောင့်ဒီ NLD အစိုးရဘက်ကတော့သူတက်ရဲ့နော်ဒီငင်းကြေးရေလုံငန်းစဉ်အပေါ်မှာသူကရောင်မြတ်ဟတ်တဲ့ပုံစံမျိုးနဲ့တွားနေရတယ်လို့ကျွန်တော်မြင်တယ်။အမှန်တော့ LED ဆိုရမှာသူကငင်းကြေးရေမူဝါဒ9ရက်သူ့မှာချထားတာရှိတယ်။ဆိုတော့တမရောကကိုယူစည်းချုပ်မှာငင်းကြေးရေမူဝါဒသူ့မှာ6ချက်ရှိတယ်။ဆိုတော့ဒီအစိုးရရဲ့ငင်းကြေးမူဝါဒ9ရက်နဲ့တမရောကကိုယူစည်းချုပ်ရဲ့ငင်းကြေးမူဝါဒ6ရက်ဟာမတူကြပါဘူး။တိကျစီဖြစ်တယ်။သို့ပေမဲ့လို့လည်းသူတို့ကငင်းကြေးရေလုံငန်းစဉ်ကိုလှုပ်ကြတဲ့အခါကျတော့ခုနကတပ်ပိုင်းဆိုင်ရာကိစ္စမှာNLD ဆိုရဘက်ကဘာမှဝင်ရောက်ဆက်ဖက်ပြီးတော့မှပြောကြားနိုင်တဲ့အနေထားမရှိဘူ
း။ဟုတ်ကဲ့
။မူရဆိုရင်အဲ့လိုမျိုးတွေ့ရတယ်။ဒါပေမဲ့စီရင်စစ်စင်ရေးတွေလုတ်တဲ့ခါမှကြားတဲ့ခါကျတော့သူတို့အစိုးရနဲ့တက်မလို့ဟာတစ်ထက်တည်းသဘောလိုမျိုးကြာသွားတဲ့အချိန်ဒီအောက်မှာတော့အခုကငင်းကြဲရေးဆွေးနွေးမှုတွေတော့ကျွန်တော်တို့ဒီစစ်စင်ညှိနှိုင်းမှုတွေပေါ်မှာသွားပြီးတော့မှရက်ခတ်နေပြီဖြစ်ပါတယ
်။ဟုတ်ကဲ့ကဲ
့။ NLD ဆိုရဟာလူထုကဖြစ်ခဲ့တဲ့အစိုးရလို့မူလကတော့ယုံကြည်ထားခဲ့ပေမဲ့လို့ဒီနေ့သူ့ရဲ့လက်တွေ့ဖော်ဆောင်နေတဲ့ငင်းကြဲရေးဆွေးနွေးမှုတွေအရာပေါ့နော်ဒီမြေပြင်အခြေအနေကိုသူတားနိုင်စီးနိုင်ခြင်းမရှိတဲ့အပေါ်မှာသူ့ကိုလည်းပဲတက်တဲ့တစ်ဖက်တည်းကြရဲဆိုပြီးတော့မှအဲ့လိုယုံကြည်မှုတွေဖြစ်လာတဲ့အတွက်ဒီဆွေးနွေးမှုတွေပေါ်မှာသွားပြီးတော့မှရက်ခတ်မှုတွေရှိနေတာကိုအခုတွေ့ရပါတယ
်ကိုကျွန်းစောဟုတ်ကဲ့ကျွန်တော်အချိန်ကနောက်ထပ်1မိနစ်2မိနစ်လောက်တော့ရပါသေးရဲ့ကျွန်တော်နည်းနည်းလေးချုပ်မိချင်တာကညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ခုနကပြောလို့တက်မလို့က NCA ပေါ်မှာပဲအဓိကခံရက်နေတယ်နောက်တစ်ဖက်မှာNCA လမ်းကြောင်းကြီးကလက်ရှိမြန်မာနိုင်ငံညီညွတ်လုပ်ငန်းစဉ်ရဲ့အဓိက mainstream လို့ဖြစ်နေတယ်။ဒါပေမဲ့အခုဆိုရင်ဝရုမြောက်ပိုင်းဖွဲ့လူကနေပြီးတော့အဆိုပြုလာတာရှိတယ်။ NCA မဟုတ်တဲ့တခြားလမ်းကြောင်းစဉ်းစားချက်ပေါ့။အဲ့ဒါကတကယ်ရောလက်တွေ့ကြရလားကိုထွတ်ဆိုအမြင်သိကြပါလဲ
။ကျွန်တော်မြင်တာကတော့ဒီ NCA လမ်းကြောင်းမှာအပအချားမရှိဘူးဆိုတော့ဒီတက်မတော်ရဲ့တရေတေဝါရကြောင့်ဒီနေ့ငြိမ်းချမ်းဆွေးနွေးမှုတွေကအဟန့်တတွေဖြစ်နေတာဖြစ်တယ်။အဲ့ဒါကြောင့်ဒီ NCA မှတ်တပအချားမရှိဘူးဆိုတဲ့ဒီဝါရောက်ကိုစွန့်လွတ်လိုက်ပြီးတော့မှ NCA လမ်းကြောင်းအပြင်ပေါ့နော်ကျွန်တော်တို့တိုင်းပြည်ရဲ့ငြိမ်းချမ်းရေးကိုရှာဖွေလို့ရတဲ့နည်းလမ်းတွေအများကြီးရှိပါသေးတယ်ဆိုတော့ဒီလိုစဉ်းစားမျိုးစဉ်းစားချက်မျိုးအခြေခံအောက်ကနေသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဒီထက်ထပ်ပြီးမှပေါ့လို့နော်တစ်ဆင့်တင်လို့ရမယ့်အနေထားတွေပေါ်ပေါက်လာလိမ့်မယ်လို့တော့ကျွန်တော်မြင်တယ်
ဟုတ်ကဲ့ကျွန်တော်တို့တရက်လီလိုက်အစီအစဉ်အချိန်လေးဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဦးထွန်းစောနဲ့ကျွန်တော်တို့ view တော်ရရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျတရက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်လောက်ဝင်ပြပ
ါကုသညအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာနေညတရက်လီလိုက်ပြန်လည်ထုတ်လွှင့်ချက်အစီအစဉ်ဖြစ်ပါတယ်ရှင်အခုဗုဒ္ဓဦးနဲ့မနက်ခင်မြန်မာနဲ့ဒေသနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
နိုင်ငံမောင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂမှာပြီးခဲ့တဲ့သတင်းပတ်ထဲဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲတွေကျင်းပပြီးခဲ့တဲ့နောက်ခုဥရောပခေါင်းဆောင်တွေဟာသူတို့နှစ်သက်တဲ့ထိပ်တန်းယာတူ EU ထိပ်တန်းယာတူတွေအတွက်ရွေးချယ်ဖို့လုပ်နေပါတယ်။ဒါပေမဲ့တက်တန်းကုံဆုံးတော့မဲ့ EU ကော်မရှင်ဥက္ကဋ္ဌရန်ကလော့ရန်ကာရဲ့နေရာမှာဆက်ခံမဲ့သူရွေးချယ်ရေးမှာတော့သဘောထားမတိုက်ဆိုင်ပဲဖြစ်နေကြပါတယ်။သမရရဲ့လွန်ငင်းချမ်းသာခွင့်နဲ့ပြန်ပြီးလွတ်လာတဲ့ Righteous သတင်းတောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှုတ်ဟုတ်မနေ့အင်္ဂါနေ့မှာ American ပြည်တော်စုနယူးယောက်မြို့ Columbia တက္ကသိုလ်မှာကျင်းပတဲ့2019ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလစ်ဇာဆုကိုလက်ခံရယူခဲ့တာဖြစ်ပါတယ်။ Islam ဘာသာကိုဆန့်ကျင်တဲ့တရားတွေဟောပြောသူအထူးသဖြင့် Ronja Taiwan ကိုမုန်းတီးသူလို့နာမည်ကြီးတဲ့ဥဝိရသူကိုအနောက်ပိုင်းခင်တရားရုံးတွဲဖက်တရားသူကြီးကအင်္ဂါနေ့မှာဖန်ဝရန်ထုတ်လိုက်ပါတယ်။ရဲတပ်ဖွဲ့တာဝန်ရှိသူတွေကတော့ဖန်ဝရန်ရထားပြီဖြစ်တဲ့အတွက်အချိန်တို့အတွင်းမှာပဲဥဝိရသူကိုဖမ်းဖို့ရှိတယ်လို့သတင်းမီဒီယာတွေကပြောပါတယ်။မလေးရှားနိုင်ငံဟာချမ်းသာတဲ့နိုင်ငံကြီးတွေအမှိုက်စွန့်ပြန်နေရတဲ့ခုဖြစ်မလာစေရအတွက်စွန့်ပစ် plastic metric တန်းချိန် 3,000 လောက်ကို American Britain Canada Australia နဲ့ Spain နိုင်ငံတွေစီပြန်ပို့မယ်လို့ပြောပါတယ်။ Philippines သမရကလည်းအမှိုက်ကုန်တက်တာ69လုံးကို Canada ကိုပြန်ပို့ဖို့အမိန့်ထုတ်ထားပါတယ်
။ဗုဒ္ဓဦးနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.